Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ18ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီ။ဆိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမမရှင်တောက်ကြညအတွက်သောရရှင်နေနာဆင်ရမယ်ထိတ်တက်ရောက်သတင်းလွှာတွေမှာတော့ရန်ကုန်မြို့မှာဒီကနေ့300ထက်မနည်းစစ်ကားတစ်စင်းပါဝင်ပောက်ကွဲမှုတွေရှိခဲ့ပြီးတော့ထိခိုက်မှုတွေရှိခဲ့ပါတယ
်စစ်ကားမီးလောင်သွားဆိုအဲ့ဒီမှာစစ်ကားချုပ်တန်ရရဆိုတော့လေကျွန်တော်ကကြားရတယ်မီးကတော့တော်တော်ကြီးတယ်ခင်ဗျားမှဟိုပိုက်စိတ်တိုက်ပြီးလိုက်ချနေလို့ကြားတယ်မြို့ထဲကစစ်ကားတွေကလည်းအကြောင်းကြောင်းအင်းလာ
တာမွေကစစ်ကားပောက်ကွဲမှုဖြစ်တဲ့အကြောင်းရန်ကုန်မြို့ကတူပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်စစ်ကောင်စီကနေခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုနဲ့ဒလန်လို့ဆွဆွဲခံရသူတွေလှုပ်ကြံခံရတဲ့ဖြစ်ရက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND နဲ့ဆက်ဆက်သူတွေပေါ်မှာတပ်ဖြတ်ရန်ပြုမှုတွေရှိနေတဲ့ပုံမှာသုံးသက်ချက်အမြင်နေတဲ့အတူရွာလုံးကျုံနီးပါးမီးလောင်ခံခဲ့ရတဲ့မကွေးတိုင်းပေါင်းမြွနယ်တောင်ပိုင်းကင်းမရွာကအနီးတစ်ဝိုက်မှာရှိတဲ့ကျေးရွာတွေကကင်းမရွာမှာကျုံခဲ့ရသလိုနေနေမီးလောင်ခံရမှဆိုလို့ဘေးလွတ်ရာကိုရွှေ့ပြောင်းနေရတဲ့အခြေအနေနောက်ကချင်ပြည်နယ်မိုးမောက်မြွနယ်ဒေါ်ဖုံးရံအနီးကစစ်တပ်ရင်တန်းကိုကချင်နယ်နကိုင်အဖွဲ့ KIA ကနေရာနှစ်နေရာမှာကြားဖြတ်တိုက်ခိုက်ခဲ့တဲ့ကြောင့်စတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးခန္ဓာတုဒ္ဒဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာခန္ဓာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင
်ဒီကနေ့ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအစီအစဉ်နှစ်ခုရှိပါတယ်တစ်ခုကထွေထွေညီလာခံမှာမြန်မာရေးဆုံးဖြတ်ချက်မူကြမ်းတစ်ခုကိုမဲခွဲဆုံးဖြတ်မဲ့အစီအစဉ်ဖြစ်ပြီးအဲ့ဒီမှာအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘာဂနာလည်းတင်ပြပြောဆိုဖို့ရှိပါတယ်နောက်တစ်ခုကတော့လုံခြုံရေးကောင်စီမှတကပိတ်အစည်းအဝေးတစ်ခုလုပ်မယ့်အစည်းအဝေးမှာအထွေထွေညီလာခံဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာစစ်တပ်ကိုလက်နက်ခဲယံမယောင်းချဘဲနိုင်ငံတကာကပိတ်ပင်ဖို့တောင်းဆိုချက်ပါမယ်လို့သတင်းတွေမှာဖော်ပြကြပေမဲ့အဲ့ဒီအချက်တကယ်ပဲပါမလားဆိုတာအတိအကျမသိရသေးပါဘူးမြန်မာနိုင်ငံကိုလက်နက်မယောင်းရေးအစိုးပြုချက်မူကြမ်းကိုအဖွဲ့ဝင်193နိုင်ငံကစဉ်းစားဖို့အနောက်နိုင်ငံတွေကတွန်းအားပေးနေပေမဲ့အာဆီယံ6နိုင်ငံအပါအဝင်တခြားနိုင်ငံတွေရဲ့ထောက်ခံမှုလည်းလိုတာကြောင့်ဆုံးဖြတ်ချက်တင်သွင်းမဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်တွေကလေးကရွှေ့ဆိုင်းခဲ့တာပါအဲ့ဒါအပြင်2020နိုဝင်ဘာလရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဒေါက်တာဆန်းစုကြည်ပါဝင်ဖန်ဆီးထားတဲ့မြမခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တိုက်တွန်းတဲ့အချက်တွေပါမယ်လို့တန်တမန်တွေကိုကိုကပြီးရိုက်တာသတင်းမှဖော်ပြပါရယ်မြမပြည်တွင်းအရက်သားတွေအပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဖိနှိပ်မှုတွေဆက်ရှိနေသေးတာကိုကုလအတွင်းရေးမှူးချုပ်ကပြင်းပြင်းထန်ထန်ရှုတ်ချခဲ့ပြီးဒေသရင်းမှကြီးမားတဲ့ရိုက်ခတ်မှုတွေရှိလာနိုင်တာကြောင့်နိုင်ငံတကာအတိုင်းဝိုင်းကတညီတညွတ်ထဲတုံ့ပြန်ဖို့လိုတဲ့အကြောင်းကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကမနေ့ကနယူးယောက်မြို့ကုလဌာနချုပ်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။စစ်ကောင်စီတပ်တွေကကြေးရွာတွေကိုမိရှို့ဖျက်ဆီးနေတာနဲ့လူတွေအစုလိုက်တပ်ဖြတ်နေတဲ့သတင်းတွေကြောင့်အရက်သားပြည်သူတွေကိုထိခိုက်စေမဲ့လှုပ်ရမှန်သမျှရှောင်ဖို့နဲ့လူခွင့်ရေးစံနှုန်းတွေကိုလေးစားလိုက်နာဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းထားပါတယ်။စစ်ကောင်စီကဖန်ထားတဲ့ Frontier မြန်မာသတင်းဌာနအယ်ဒီတာအမေရိကန်နိုင်ငံသား Daniel Fenster ကိုမနေ့ကျသာရင်းနှီးကရန်ကုန်အင်းစိန်ထောင်အထူးတရားရုံးမှာရုံးထုတ်ခဲ့ပေမဲ့အမေရိကန်စစ်ကောင်စီဝင်ရုံးအရာရှိတွေနဲ့အခုထိတွေ့ခွင့်မပေးသေးတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်မြန်မာနိုင်ငံတွင်ဒေသတချို့မှာစစ်အာဏာရှင်စံချိန်ရေးစံတာပြပွဲတွေနဲ့တိုက်ခိုက်တာတွေဆက်ရှိနေပါတယ်။ဒီကနေ့ရန်ကုန်မြို့မှာပေါက်ကွဲမှုနှစ်နေရာနဲ့မြင်းကြံမှာတော့ရင်ထင်းရဲတအူတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။တာမွေပေါက်ကွဲမှုမှာစစ်သုံးမော်တော်ယာဉ်တစ်စီးမိလောင်ပျက်စီးခဲ့ပြီးစစ်သား6ယောက်ဝန်းကျင်ထိခိုက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်။ဆိုင်တာယာမြို့နယ်မှာတော့ညနေပိုင်းမှာဘုံ6လုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။လောလောဆယ်လုံခြုံရေးတင်းကျပ်ထားပြီးထိခိုက်ဒဏ်ရာရသူရှိမရှိဆိုတာကိုတော့အတည်ပြုလို့မရသေးပါဘူး။မြင်းချံမြို့မှာလည်းဒီကနေ့နေ့လယ်ပိုင်းမှာပဲဆိုင်ကယ်စီးလာတဲ့ရင်ထင်းရဲတအူတနက်တန်ရာနဲ့သိမ်းဆုံးခဲ့ပါတယ်။ဆိုင်ကယ်စီးရဲ့အနီးကပ်ပစ်သွားတာဖြစ်နိုင်ကြောင်းဒေသခံတအူက VOA ကိုပြောပါတယ်။ဒီမှုနဲ့ဆက်လျင်ပြီးလူ6ဦးကိုဖမ်းဆီးသွားတယ်လို့လည်းသိရပါတယ်။ပောက်ကွဲမှုတွေနဲ့ဖန်ဆီးမှုတွေကြောင့်ရန်ကုန်မြို့၊မြန်ကုန်မြို့နယ်မှာလူငယ်တွေဥဆောင်တဲ့လျှက်တစ်ပြက်တပိတ်ရှိခဲ့ပါတယ်။ ဇွန်လ19ရက်မှာကြာရောက်မဲ့ဒေါက်ဆန်းစုကြည်ရဲ့မွေးနေ့အကျိုးဖြစ်ဒေါက်ဆန်းစုကြည်နဲ့တခြားဖန်ထားသူတွေကိုချက်ချင်းလှုပ်ပေးရေးတောင်းဆိုခဲ့ကြတာပါမန္တလေးမြို့မှာလည်းကျန်းမာရေးတပိတ်အင်ဂျင်နီယာတပိတ်စားတဲ့တပိတ်စစ်ကြောင်းတွေနေစဉ်မပြတ်ရှိနေပါတယ်မုံရွာစကိုင်းကလေးစင်ကူတဝဲလောင်းလုံးနဲ့နှမောက်မြို့တွေမှာပျောက်ကြားတပိတ်ရွာရင်းတပိတ်တွေရှိခဲ့ပြီးစစ်အာဏာရှင် Nezadrigo, Petavi, Nangande, Wintrade, Kanta Tagavime, Sibwari, Jampa Muri, Pine Murine, Lukoye, Chupa Murija, Lubang Tonda Niva, Niasunqua, Trabjiga, Jarelo, Toka the Miasaya Kula, Tamaga Agency Gap Yolai Bari.
COVID 19 seems to have had no impact on some of the key root causes.
COVID-19 ယောဂကလူတွေထွက်ပြေးရလောက်စေတဲ့အဓိကအကြောင်းရင်းတစ်ချို့ပေါ်သက်ရောက်မှုရှိပုံမရပါဘူး။စစ်ပွဲတွေ၊ကျန်းဖက်မှုတွေ၊ခွဲခြားပြိနေမှုတွေကကပ်ယောဂဖြစ်နေချိန်မှာလည်းဆက်ပြီးဖြစ်နေပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောခဲ့တာပါ။ ဒါကြောင့်2020ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာဒုက္ခသည်နဲ့နေရာစွန့်ထွက်ပြေးရသူအရေအတွက်၃သန်းတိုးလာတယ်လို့သူကပြောပါတယ်။ ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့ဒုက္ခသည်ဆိုင်ရာ မြန်မာနိုင်ငံကထွက်ပြေးသူ၁.၃တပန်းကျော်ရှိပြီးအများဆုံးကတော့၆.၃ခုနှစ်တန်းနဲ့စီးရီးယားနိုင်ငံကဖြစ်ပါတယ်။ဇွန်လ၂၀ရက်နေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့အထိမ်းအမှတ်ခံနာတွေနိုင်ငံတကာမှာကျင်းပဖို့ပြင်နေတဲ့အချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေကတော့ပြီးခဲ့တဲ့၃လကမီးလောင်ပျက်စီးသွားတဲ့အိမ်တွေကိုမိုးမကြ ုံးပလတ်စတစ်နဲ့ယာယီစောက်ထားတဲ့အိမ်လေးထဲမှာကျဉ်းကျဉ်းကျပ်ကျပ်နေခဲ့ရတဲ့အတွက်အတော်လေးဒုက္ခရောက်ခဲ့ရတယ်လို့မီးလောင်ကျွမ်းမှုမှခင်ပွန်းဖြစ်သူဆုံးပါသွားတဲ့ဒုက္ခသည်အမျိုးသမီးတစ်ယောက်ကပြောခဲ့တာပါမလတတရားပတ်တွင်ဘာလူခါလီဒုက္ခသည်စခန်းမှာလောင်ခဲ့တဲ့မိကြောင့်စခန်းတွင်လူနေအိမ်တွေစာတင်ကြောင်းတွေဈေးဆိုင်တွေပျက်စီးခဲ့တယ်လို့လူတရာစင်လောက်သိဆုံးခဲ့တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောပါတယ်။မိဘကြောင့်ဒုက္ခသည်4000ကျော်ထပ်ပြီးထိခိုက်ခဲ့ရတယ်လို့ဒုက္ခသည်400လောက်မိသားစုတွေနဲ့ရက်အတန်ကြာတကွဲတပြားစီဖြစ်ခဲ့ကြရပါတယ်။
ကံများပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်5 5တုံညလိုင်းဒိုမီတာ25ကီလိုဟတ်7 8တုံညလိုင်းဒိုမီတာ32ကီလိုဟတ်9 3 5နဲ့စနေတနင်္ဂနွေမှာလိုင်းနက်မီတာ190ကီလိုဟတ်7 5 9တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညပိုင်း VOA American တန်ရဲ့ထိတ်တက်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်အိန္ဒိယနိုင်ငံမှာတော့ COVID-19 ကာကွယ်ဆေးထိုးတဲ့မူဝါဒပြောင်းလိုက်ပြီးအကျွဲရောက်သူတိုင်းလာမဲ့တနင်္လာနေ့ကစအခမဲ့ထိုးခွင့်ရသွားပါပြီ။ဒီကာကွယ်ဆေးထိုးပေးမှုမှာမညီမမျှမှုတွေကိုပိုဆိုးသွားစေခဲ့တဲ့အရင်ရှုပ်ထွေးတဲ့ကာကွယ်ဆေးဝယ်ရေးစနစ်ကိုအဆုံးသတ်မယ်လို့ဝန်ကြီးချုပ်နရန္ဒရာမော်ဒီကပြောခဲ့ပြီးအခုလိုမူဝါဒပြောင်းလာကပိုဆိုးရကိုယ်တိုင်ကာကွယ်ဆေးအဖြစ်ဓာတ်ရိုက်ဝယ်ယူထိုးပေးတော့မှာပါ။တကယ်တော့အိန္ဒိယဟာကမ္ဘာပေါ်မှာအဓိကကာကွယ်ဆေးထုတ်လုပ်တဲ့နိုင်ငံဖြစ်ပေမဲ့ကာကွယ်ဆေးထုတ်လုပ်ငန်းစဉ်အားနည်းခဲ့တာကြောင့်အိန္ဒိယပြည်သူတန်ပေါင်းများစွာဟာကာကွယ်ဆေးမရဘဲစောင့်ကြရတဲ့ကြားထဲမှာမတ်လကစပြီးပိုးတွင်းမှုတွေပြန်မြင့်တက်သွားခဲ့ရတာပါ။အရင်တုန်းကကာကွယ်ဆေးထုတ်မှုဝါဒအရဘိုးဆိုးရကကာကွယ်ဆေးလိုအပ်ချက်တစ်ဝက်ကိုပဲဝယ်ယူကာကိုဗစ်ကြောင့်ပြင်းပြင်းထန်ထန်ခံရနိုင်သူတွေကိုဦးစားပေးအခမဲ့ထိုးပေးခဲ့ရမှာပြည်နယ်တွေမှာတော့ကာကွယ်ဆေးပြတ်သွားပြီးနေ့စဉ်ပိုးတွေ့သူသိန်းခန်းအနေနဲ့ချီမြင့်တဲ့ဆေးရုံတွေပြည့်စုံထွက်ကအောက်ဆီဂျင်အခက်အခဲဖြစ်တည်ဆိုးမှုတွေပါမြင့်တက်သွားခဲ့ရပါတယ်။အခုချိန်ထိလည်းလူဦးရေရဲ့ 3.5 ရာခိုင်နှုန်းသာကာကွယ်ဆေးထိုးရတဲ့ချိန်မှာအခုပြောင်းလဲလိုက်တဲ့မူဝါဒကြောင့်ဒီကာကွယ်ဆေးထိုးမှုမညီမမျှဖြစ်နေတာကိုဖြေရှင်းပေးဖို့အလားအလာရှိလာပေမဲ့စိန်ခေါ်ချက်တွေလည်းဆက်ရှိနေပါသေးတယ်ခင်ဗျ။
အမေရိကန်နဲ့တရုတ်တို့အနေနဲ့ဖိလစ်ပိုင်တဝိုက်ရှိတောင်တရုတ်ပင်လယ်ကိုစစ်သင်္ဘောတွေအပြိုင်ဆဲလွတ်ခဲ့တာကြောင့်ဖိလစ်ပိုင်ရဲ့ဗမ်းမလာရေးမူဝါဒကိုစိန်ခေါ်နေတယ်လို့သုံးသပ်သူတွေကဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအရှအရေးကျွမ်းကျင်သူဂုဏ်သုဆောင်ပမောက္ခကားတရားကတရုတ်အနေနဲ့ဖိလစ်ပိုင်တဝိုက်ပိုင်ဆိုင်မှုရှင်းရှင်းလင်းလင်းမရှိတဲ့တောင်တရုတ်ပင်လယ်ရဲ့စင်ရတိုးချက်ဆင်လွတ်လာတာကိုအားနည်းတဲ့ဖိလစ်ပိုင်ကတောင်းခံမှုခတ်လိုက်မယ်လို့ထောက်ပြလိုက်ပါတယ်။အမေရိကန်အနေနဲ့ဖိလစ်ပိုင်ပါဝင်အာရှမဟာမိတ်တွေကိုကူညီတဲ့အနေနဲ့ဒီတောင်တရုတ်ပင်လယ်ရဲ့စီးရေးလက်ရှင်ငန်းတွေလှုပ်လိုက်ရမှာအခုလည်းလေရင်တင်တက်ခတ်ရေးစစ်သမောကြီးရော်နယ်ရီဂင်ကိုဆင်လွတ်ထားတယ်လို့အမေရိကန်ရေတပ်ကဒီဘက်ထဲကြေညာခဲ့ပါတယ်။အမေရိကန်အနေနဲ့ဖိလစ်ပိုင်နဲ့နှစ်ဖက်ကျိုးတူကာကွယ်ရေးစာချုပ်ကို1950ခုနှစ်ထဲကချုပ်ဆိုထားခဲ့ပြီးအခုလိုစီးရေးလက်ရှင်ငန်းတွေပုံမှန်လှုပ်လာခဲ့ကမနှစ်တုန်းကလည်းအလားတူလက်ရှင်ငန်း10ခုလှုပ်ခဲ့တယ်လို့အမေရိကန်ရာရှိတွေကဆိုပါတယ်။ဒါပေမဲ့အခုတစ်ခါမှတော့တရုတ်ဘက်ကလည်း6လင်းစစ်သင်္ဘောတစ်စီးပင်လယ်ရေကြောင်းကင်းလှည့်လေယာဉ်တစ်စီးနဲ့နောက်လေယာဉ်တစ်စီးကိုဖိလစ်ပိုင်နားကိုဆေးလွတ်ပြီးစောင့်ကြည့်လေ့လာမှုတွေလုပ်ခဲ့တယ်လို့အမေရိကန်ရေတပ်သတင်းစင် USNI News မှာဇွန်လ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတသစ်တက်လာတဲ့ပေါ်မြောက်ကိုရီးယားခေါင်းဆောင်ကိုရိုင်းပထမဆုံးအနေနဲ့တုံ့ပြန်ခဲ့ရမှာအမေရိကန်နဲ့ဆွေးနွေးဖို့ရောထိတ်တိုက်တွေ့ဖို့ပါပြင်ထားတင်တယ်လို့ဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဆိုရတက်လာပြီးပထမဆုံးအနေနဲ့အခုလိုအထူးသဖြင့်ထိတ်တိုက်တွေ့ဖို့ကိုပါထည့်ပြီးနိုင်ငံပိုင်ရုပ်မြင်သံကြား KRT ကနေဒီနေ့ပြောလိုက်တာပါ။မြောက်ကိုရီးယားအာဏာရအလုသမားပါတီဘူကော်မတီစီဝေတဲ့ကင်မနေနဲ့အမေရိကန်နဲ့ထားရမယ်မှန်ကန်တဲ့မဟာဗျူဟာနဲ့နေဗျူဟာကိုချပြခဲ့ရမှာဘိုင်ဒန်ဆိုရပေါ်မြောက်ကိုရီးယားမူဝါဒအတွက်အသေးစိတ်သုံးသပ်ပြခဲ့တယ်လို့မြောက်ကိုရီးယား KRT သတင်းစင်ကဆိုပါတယ်။မြောက်ကိုရီးယားကွန်မြူနစ်လူ့ထမပါတီထရေတွင်းမှုလက်ဖြစ်တဲ့ကင်ကမြောက်ကိုရီးယားနိုင်ငံရဲ့ဂုံတိတ်ခါနဲ့အမိခိုကင်းလွတ်လပ်တဲ့ဖွံ့ဖြိုးတိုးတက်ရေးအကျိုးစီးပွားတွေကိုအကာအကွယ်ပေးဖို့အခုလိုဆွေးနွေးဖို့ရောအထူးသဖြင့်ထိတ်တိုက်တွေ့ဖို့ပါပြင်ရတာပါလို့ရှင်းပြခဲ့ကြောင်း KRT သတင်းရှင်ညာသူကပြောခဲ့ပါတယ်။တစ်ဆက်ထဲမှာအခုလိုပြင်ဆင်ထားမှသာမြောက်ကိုရီးယားနိုင်ငံမှာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လောက်လောက်လာလာအားမခံနိုင်လိမ့်မယ်လို့လည်းကင်ကထည့်ပြောခဲ့ကြောင်းဒီနိုင်ငံပိုင်ရုပ်မြင်သံကြားကကြေညာခဲ့ပါတယ်ခင်ဗျာ။အီရန်နိုင်ငံမှာတော့သမ္မတသစ်ကိုရွေးချယ်ဖို့မဲပေးနေကြပေမဲ့မဲပေးဖို့စိတ်ဝင်စားသူနှဲနေပါတယ်။ကိုဗစ်ရောဂါမြင့်တက်လာချိန်နဲ့အမေရိကန်တက်ခတ်မှုကြောင့်စီးပွားကျလာချိန်မှာအခုလိုဖြစ်လာတာပါ။သမ္မတဟာဆန်ရူဟာနီရဲ့သမ္မတသက်တမ်းနှစ်နှစ်ပြည့်သွားတဲ့အတွက်အစားထိုးမဲ့သမ္မတကိုအီရန်ပြည်သူတွေရွေးချယ်ရမယ့်အချိန်မှာပြုပြင်ပြောင်းလဲသမားတွေဝင်ရောက်ခွင့်တားမြစ်ခံထားရကဘာသာရေးကောင်းဆောင်ထောက်ခံထားသူပဲနိုင်ဖို့များနေပါတယ်။အီရန်မှာမဲပေးပိုင်ခွင့်ရှိသူတန်း60နီးပါးရှိပါတယ်။ဒါပေမဲ့မဲယုံတွေဖွင့်ပြီးနှစ်နာရီလောက်ကြာတဲ့အထိမဲယုံတချို့မှာမဲလာပေးသူမရှိသလောက်နေပါခဲ့ပါတယ်။ရွေးကောက်ပွဲဝင်ပြန်မဲ့ပြည်ပြင်းကြောင်းလေးဝါရီတွေယာနဲ့ချီကိုနိုင်ငံအုပ်ဆောင်ဘာသာရေးကောင်ဆောင်ကြီးအယာတူလာအလီခါမေနီဦးဆောင်တဲ့ဖွဲ့စည်းပုံဆိုင်ရာနိုင်ငံတော်ကောင်စီကဝင်ပြန်ခွင့်တားမြစ်ခဲ့ပါတယ်။ဘာသာရေးကောင်ဆောင်ခါမေနီထောက်ခံထားတဲ့အသက်60အရွယ်တရားသူကြီးချုပ်အစ္စရာဟန်ရိုက်စီအနိုင်ရမယ့်အလားအလာရှိနေတယ်လို့လဲဝါရှင်တန်စီဆိုင်ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကအီရန်ရေးသုံးသပ်သူဗနန်ဘန်ထလီဘလူးကဆိုပါတယ်ခင
်ဗျထိတ်တန့်ရသတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါတယ်ရန်ကုန်မြို့မှာတော့ဒီကနေ့300ထက်မင်းဲမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့ထိခိုက်မှုတွေလည်းရှိခဲ့ပါတယ်မြင်းချံမျိုးမှာလည်းရင်ထင်းရဲတူတနက်နဲ့ပြစ်သက်ခံခဲ့ရပါတယ်။ဒီတော့အတွင်းမှာပဲနိုင်ငံတော်မှာဒေါန်ဆန်းစုကြည်ရဲ့မွေးနေ့အကြိုအထိမ့်မှန်ဆန္ဒပြစစ်ကြောင်းတချို့ထွက်ခဲ့သလိုလှုပ်ရှားမှုတွေလည်းလုပ်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဒီကနေ့ညနေ3နာရီခွဲဝန်းကျင်လောက်ကတာမွေမျိုးနယ်တီရာလန်းအနီးမှာရပ်ထားတဲ့စစ်ကားတစ်စီးမှာပောက်ကွဲမှုဖြစ်ခဲ့ပြီးစစ်သားတချို့ထိခိုက်ဒဏ်ရာရခဲ့သလိုသေဆုံးတာလည်းရှိတဲ့ဆိုတဲ့သတင်းတွေထွက်ပေမဲ့လို့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။အခင်းဖြစ်တဲ့နေရာမှာစစ်ကားတစ်စီးမီးလောင်နေတဲ့ပုံတွေကတော့လူမှုကွန်ရက်မီဒီယာတွေပေါ်မှာပြန့်နှံ့နေပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်တပ်ကလမ်းတွေကိုပိတ်ပြီးစစ်ဆေးနေတယ်လို့တာမွေမြို့နယ်မှာနေထိုင်သူတူက VOA ကိုပြောပါတယ်
။ဒီစစ်ကားပေါ်မှာဒီပောက်ကိုပောက်သွားတဲ့စစ်သားမီးလောင်သွားတယ်ဆိုအဲ့ဒီမှာစစ်သားအချို့တန်ရရဆိုတာလည်းကျွန်တော်ကကြားရတယ်။၆ရောက်လောက်တော့ကျွန်တော်တန်ရရလို့ဒီကတော့တော်တော်ကြီးတယ်။ခင်ဗျားမှဟိုပိုက်စိတ်ကြိုက်ပြီးလိုက်ချနေလို့ကြားတယ်မြို့ထဲကစစ်သားတွေကလည်းအကြောင်းပြောင်းကိုပြင်းလာလို့ကြားတယ်အဲ့တော့ဒီဂျပန်တရားကိုလည်းအထွက်တွေပိတ်တယ်လို့ကြားတယ်ဒါတော့ဟိုဘယ်လောက်မှန်လဲဆိုတော့မသိဘူးပေါ့ဂျပန်တရားပေါ်မှာတော့
အားလုံးအဝင်ထွက်ပြီးတော့ဒီကြောင်မြောင်းဘက်တွေလည်စစ်ကားတချို့ဆင်းသွားပြီးဒီမှာနိုင်ရှာနေနေကြကြားရတယ်။လမ်းသားရမျိုးနယ်မှာလည်းဒီကနေ့ညနေပိုင်းမှာပုံချောက်လုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့အနီးတစ်ဝိုက်ကိုစစ်တပ်တွေကပိတ်ဆို့ပြီးရှာဖွေစစ်ဆေးခဲ့တယ်လို့လမ်းသားရမျိုးနယ်မှာနေထိုင်သူတို့ကပြောပါတယ်။
ပထမဆုံးကျွန်တော်တို့ရုံရှိမှတ်တိုင်နာမှာကျွန်တော်တို့ပေါက်တယ်ပထမဆုံးအဲ့ကပေါက်ပြီးတော့နောက်အဲ့အဲ့ကနေပြီးတော့တက်တက်ပေါ့ကျန်စားသားလမ်းမအေးပေါ့လေနောက်စစ်တီမတ်ပေါ့စစ်တီမတ်နာမှာအဲ့ကျန်တဲ့နောက်ဆက်အခုလို့ကျွန်တော်ကြားသလောက်ဆိုတော့၅လုံးလောက်၆လုံးလောက်ဖြစ်သွားပြီမှာပေါက်တာအဲ့နာမှာကကျွန်တော်ဒီရုံရှိမှတ်တိုင်ပြီးဒီဘက်ကနောက်ကမှတ်တိုင်၁၀၀လုံးမှတ်တိုင်
နေပြီအဲ့တော့အထဲကိုဝင်လို့မရသေးဘူးလို့ပြောတယ်တဲ့အဟိုးရုံရှိမှာတော့စစ်သားတွေဖြစ်မယ်ထင်တယ်တဲ့ဘာဖြစ်လဲဆိုတော့အဲ့အဲ့နာမှာစစ်သားတွေဝိုင်းနေနေမှာပေါက်သွားတာဆိုတော့
ဒီကနေ့ညနေပိုင်း6နာရီခွဲလောက်ကတော့ရန်ကုန်တင်ငန်းကျွန်းမြို့နယ်ငမိုးရိပ်ရက်ကွက်ကရက်ကွက်အုပ်ချုပ်ရေးမှူးရုံးမှာပောက်ကွဲမှုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မြင်းချက်မြို့မှာလည်းနေ့လယ်ပိုင်းကမြင်းချက်မိထီလာလမ်းမကြီးပေါ်မှာရှိတဲ့ရွှေရီဟင်းချီတဲ့ဆိုင်အနီးမှာရင်းနှင်းရတဲ့ဦးဆိုင်ကယ်မောင်းနေရင်ကတနက်နဲ့ပြစ်ခတ်ခံရတယ်လို့ဒေသခံတအူးက VOA ကိုပြောပါတယ်
။တင်ငန်းကန်ရမရတယ်ဆိုတော့ကျတော့ခဏလေးတော့ထွက်ကြည့်လိုက်တော့ကျတော့ကိုကျွန်တော်လမ်းလေးကိုထွက်ကြည့်တော့ကျတော့အလိုရင်းနှင်းရပြောက်မောင်ရအထိုးရဲ့ကြီးပေါ့နော်သူအနေအားကိုကျွန်တော်မြင်ရတယ်အန်ကင်းကတ်ဆောင်တဲ့လူတွေအနီးကန့်ကတ်ဆောင်သွားတဲ့လူတွေတရားနဲ့တစင်ကြရတာဟုတ်တယ်ဆိုင်ကယ်ချင်းကတ်ပြီးတော့အဲ့လိုပြဿနာဖြစ်သွားတယ်လူကြားရတယ်ရှင
်ရင်းထင်းရဲ့ပြစ်ကတ်ခံရပြီးတိတ်ဆုံမှုအတွက်လူတချို့ကိုနေအိမ်ထဲထိဝင်ရောက်ရှာဖွေတာတွေလုပ်နေတယ်လို့လူ6ဦးဖမ်းဆီးခံထားပါတယ်ဇွန်လ19ရက်တွင်ဆန်းစုကြည်ရဲ့မွေးနေ့အကျိုးအဖြစ်နိုင်ငံတော်မှာဒီနေ့ဆန္ဒပြကြတာတွေရှိတယ်လို့မနက်ပြန်မှကြားရောက်မဲ့မွေးနေ့ကိုဂုံပြူတဲ့အနေနဲ့ပြုလုပ်မဲ့ပန်းတပိတ်မှာပြည်သူတွေပူးပေါင်းပါဝင်ကြဖို့လေတပိတ်ကော်မတီတွေကနှိုးဆော်ထားကြပါရဲ့ရှင
်မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်ဒီစစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေကိုဒီလောက်ကျန်ခံရတဲ့အခြေအနေတွေ NND ကပါတီဝင်တွေကိုတက်ဖြတ်ရန်ပြုနေတဲ့အခြေအနေတွေပေါ်မှာသုံးသက်ချက်အမြင်တွေကိုဆက်ပြီးပြောပြပေးကြပါတယ်စီအုပ်ချုပ်ရေးကောင်စီကနေခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုနဲ့ဒလန်လို့ဆွဆွဲခံရတဲ့သူတွေကိုလောက်ကျန်ခံရတဲ့ဖြစ်ရပ်တွေခုနောက်ပိုင်းမှာမကြာခဏဆိုသလိုရှိလာနေပါတယ်။တစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆက်ဆက်တဲ့သူတွေကိုတပ်ဖြတ်ရန်ပြူတာတွေလည်းရှိနေပါတယ်။ဒီအခြေအနေတွေအပေါ်မှာသုံးသက်ချက်အမြင်တချို့ကိုစူးစီးပြီးရန်ကုန်ကပေးပို့ထားတဲ့သတင်းမဆုမျက်မှုပြောပြပေးပါရှင်
။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒလန်လို့ဆွဆွဲနေကြတဲ့စစ်ကောင်စီကခန့်အပ်တဲ့ရက်ကွက်မျိုးနဲ့အုပ်ချုပ်ရေးမှုတွေတပ်ဖြတ်ခံရတာအခုနောက်ပိုင်းမှာခက်စိတ်စိတ်ရှိလာနေပါတယ်။ဇွန်လ18ရက်နေ့တုန်းကရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ကတန်တရာရက်ကွက်အုပ်ချုပ်ရေးမှုဦးအောင်ကျော်မိုးသူ့ရဲ့နေအိမ်မှာဘသူဘဝမှမသိတဲ့တနတ်သမားရဲ့ပြစ်ခတ်မှုကြောင့်ညာဘက်နေရွက်ဒဏ်ရာရခဲ့ပြီးတော့ဆေးရုံမှာဆေးကုသမှုခံယူနေရပါတယ်။ VOA ကသိထားသလောက်ဇွန်လ16ရက်နေ့တည့်ရက်ထဲမှာတင်လှိုင်းသာယာမြို့နယ်အမှတ်73ရက်ကွက်အုပ်ချုပ်ရေးမှုဦးလာဦးဦးကောင်းမှတနတ်နဲ့ပြစ်ဒဏ်ခံရပြီးတော့ကျောက်တန်းမြို့နယ်ဒုပညာရေးမှူးဦးဝေးထွန်းဟာလည်းတနက်နဲ့ပြစ်ဒဏ်ခံခဲ့ရတယ်လို့ကရင်ပြည်နယ်ဖျားသုံးစုမျိုးကစစ်တပ်တရင်ပေးလို့ဆွဆွဲခံရသူတဦးလည်းတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။လူတွေအပြန်အလှန်တပ်ဖြတ်နေတာကိုအားမပေးတယ်လို့အာနာသိန်းစစ်ကောင်စီရဲ့တပ်ဖြတ်မှုကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့သတင်းစာဆရာတယောက်ကအခုလိုပြောပါတယ်
။လူတွေချင်းချင်းတပ်ဖြတ်တာကြီးကဒါကောင်းတယ်လို့မဟုတ်ဘူးနော်။အပြန်အလှန်တပ်ဖြတ်နေတာလည်းဒီတိုင်းပြည်အတွက်ကောင်းလာမယ်ရှေ့ပိုကောင်းလာမယ်လို့မယူဆဘူး။ဒီစားရလည်းမရှိဘူးပေါ့နော်အပြန်လန်တက်ချက်မှုတွေကပို့ပြီးတော့အပြန်လန်အညှိုးထားကြမယ်အပြန်လန်လက်စားချေတယ်ဆိုတော့အစိုးကြအတံများတွေကိုဆင်းသွားနိုင်ကြရရှိတယ်အဲ့တော့ကိုယ့်ရဲ့ကိုချင်းတီလာနဲ့စံနှုန်းတန်မှုတွေကဘာသာရေးအဆုံးအမအရာပြောမယ်ဆိုလို့ရှင်တော့ဘသူကသူမှတက်ချက်တာမျိုးမလိုလားဘူးပေါ့နော်အမြင်ချင်းမူဒါထောက်ခံအားပေးတာမျိုးမလုပ်ချင်ဘူးဘောတရားရှိတယ်အဲ့တော့အမြင်တစ်ခုကိုပြတ်ပြတ်သားသားပြောလို့ရှင်တော့အဲ့စံနှုန်းတန်မှုပုံမှာလည်းအခြေခံပြီးပြောကြတယ်သတ်ဖြတ်တာဘာလို့ပဲဖြစ်ဖြစ်ပေါ့နော်စစ်ကောင်စီရဲ့တတ်တာပဲဖြစ်ဖြစ်ဒလန်ဆိုပြီးနာမည်တက်ပြီးတော့တတ်တာပဲဖြစ်ဖြစ်သတ်ဖြတ်မှုကတော့မကောင်းဘူးနော်သတ်ဖြတ်မှုကြောင့်တိုင်းပြည်ပြည်လဲသွားမယ်လို့လည်းအဲမယူဆဘူးသို့သောအဲ့လိုပြောလို့အာဏာသိမ်းတာကိုအာဏာသိမ်းတဲ့စစ်ကောင်စီရဲ့တတ်ဖြတ်တာကိုသဘောတူပဲဆိုတဲ့သဘောမတက်ရောက်ဘူးပေါ့နော်အဲ့ဒါကိုလည်းပြင်းပြင်းထန်ထန်ဆန့်ကျင်ကန့်ကွက်တယ
်လက်နဲ့ရှင်းရှင်းပြီးတော့တိုက်ခိုက်တာမဟုတ်တာကြောင့်ဒလန်လို့နာမည်တက်ခံရသူတိုင်းကိုမှားရွေးမတက်မိအောင်ဆင်ကျင်ဖို့လိုတယ်လို့တင်းစားဆရာတယောက်တတိပေးပါတယ
်စော်လန်ရင်အင်အားစုကတက်ကလက်နဲ့အားကိုနဲ့ပြည်သူလူထုကိုဖိနှိပ်တဲ့အတွက်လက်နဲ့နဲ့ပြန်ပြီးတော့တော်လန်တက်ခိုက်တာဒီကိစ္စတရားတယ်ဥပမာပြန်ကြရားမှာအခုဖြစ်နေတဲ့တိုက်ပွဲလိုဟာမျိုးပေါ့နော်မင်းတပ်မှာဖြစ်နေတဲ့တိုက်ပွဲလိုဟာမျိုးဒီကိစ္စတရားတယ်ပေါ့နော်နှစ်ဖက်ပြန်လန်တိုက်ကြတာဖြစ်တဲ့အတွက်
ဇလံကိုနောက်ပိုးသိပ်ပြီးတတ်တဲ့ကိစ္စကတော့ဒီကိစ္စကတော့တရားနဲ့လို့မယူဆဘူးပေါ့နော်ကိုယ်အနေနဲ့သို့တော့တရားနဲ့လို့မယူဆပါမယ်ဒီကိစ္စကိုလုပ်နေတာကိုလည်းအားပေးခြင်းအားမပေးဘူးသို့တော့လုပ်နေတဲ့သူလည်းအပြစ်မတင်ခြင်းဘူးနော်ဖြစ်နေတဲ့ပြဿနာပေါ့နော်သို့တော့လူမမအောင်လူမမပြီးမတအောင်တော့ဆင်ခြင်တတိထားဖို့လိုမယ်ဆိုပဲဟာတော့ပြောချင်တာပေါ့နော်
စစ်ကောင်စီကိုလိုလားသူတွေပြစ်မှတ်ထားအသက်ခံနေရတာဟာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ရဆက်မှုတွေကြောင့်ဖြစ်လာရတာလို့နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကမြင်ပါတယ်
။ဘယ်ကဖြစ်ရတဲ့အကြောင်းကတော့ခုနကလိုကျွန်တော်တို့လုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ပြည်သူလူထုညီညွတ်စွာဆန္ဒပြမှုကိုအကြမ်းဖက်ဖြိုခွဲမှုတွေကနေပေါ်ပေါက်လာတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့ဒီပေါ်မှာပြန်ပြီးတုံ့ပြန်တိုက်ခိုက်မှုတွေရှိလာတယ်လို့လည်းကျွန်တော်ယူဆပါတယ်။
ငြိမ်းချမ်းစွာဆန္ဒပြတာတွေအကြမ်းမဖက်အာဏာပြန်ဆန်ရေး CDM နှုတ်ရှားမှုတွေကနေလက်ရှိမှာခုခံကာကွယ်ရေးလှုပ်ရှားမှုဘက်ကိုပြောင်းလာနေကြပါတယ်။အဲ့ဒီနေရာမှာစစ်ကောင်စီနဲ့ပတ်သက်တဲ့အင်အားစုအပေါ်တုံ့ပြန်တိုက်ခိုက်တာမျိုးဖြစ်လာတာလို့သူကပြောပါတယ်
။အင်အားစုနဲ့ပေါ့။အင်အားစုဆိုတာစစ်ကောင်စီလိုလားတဲ့အင်အားစုနဲ့စစ်ကောင်စီဆန့်ကျင်တဲ့အင်အားစုတွေအကြမ်းမှာနော်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတာ။အဲ့ဒီလိုဖြစ်လာတာဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူး။အဲ့ဒါတွေရက်သွားစီရှင်လို့ရှင်စစ်ကောင်စီအနေနဲ့ဒီလူညုံရေးလုပ်ငန်းနေလုံဆောင်ရတဲ့နေရာမှာတရားမဲ့ဖိနှိပ်မှုတွေတပ်ဖြတ်မှုတွေမလုပ်ဖို့အဲ့ဒါတွေရက်ဖို့လိုပါတယ်။အဲ့ဒါတွေရက်မှသာလင်ဒါကျွန်တော်တို့ဂျက်ဆိုင်သွားနိုင်တယ်၊ယောဂသွားနိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဒါပေမဲ့ခနေ့ချင်းကြီးစစ်ကောင်စီကမျိုးပြမှာရောကြီးလက်မှာပါအခုဆက်လက်ပြောဖိနှိပ်တပ်ဖြတ်မှုတွေဆက်လုပ်နေသူများတော့အဲ့ဒီကိစ္စလေးကရှိလောင်ပ
ါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်တွေကြားတိုက်ခိုက်တာတွေကနေလူပေါင်း890ထက်မနည်းတေဆုံးခဲ့ပါတယ်အခုအချိန်အထိဆက်လက်ဖမ်းဆီးခံထားရသူကလည်း9000နီးပါးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကကူညီဆောင်ရှောက်ရေးအသင်း AAPP ကစည်ရင်းပြုစုထုတ်ပြန်ထားပါတယ်ရှင
်မဆုမြတ်မောပြောပြပေးခဲ့တာပါရှင်ဒီနယ်ပတ်တွေမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်မှုတွေမိလောင်မှုတွေကြောင့်ကျေးရွာတွေရဲ့လုံခြုံရေးအခြေအနေဆိုးရိမ်စရာအနေထားသတင်းကိုတင်ပြပေးကြပါမယ်။ရွာလုံးကျွနီးပါးမိလောင်ခံခဲ့ရတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမရွာနီးကကျေးရွာတွေဟာကင်းမရွာမှာကြုံခဲ့ရသလိုပဲနေအိမ်တွေမိလောင်ခံရမှာဆိုရင်ပြီးတော့ရွာလုံးကျဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ်။စကိုင်းတိုင်းထဲမှာဆိုရင်လည်းစစ်တပ်ကကျေးရွာတွေထဲဝင်းရှာဖွေတာတွေလုပ်နေပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်
။ပြီးခဲ့တဲ့ဇွန်လ15ရက်နေ့ကကင်းမရွာအနီးမှာစစ်တပ်နဲ့ဒေသခံ PDF တို့အကြားအပြန်အလှန်တိုက်ခိုက်ခဲ့ပြီးကင်းမရွာလုံးကျနီးပါးမိလောင်ခဲ့တာပါ။မီးရှို့တဲ့လက်တွေအဖြစ်စစ်တပ်နဲ့ PDF ကြားအပြန်အလှန်ဆွဆွဲပြောဆိုနေပြီးကင်းမရွာအနီးကျေးရွာတွေကတော့သူတို့ရွာတွေပါကင်းမရွာလို့ကြုံရမှာဆိုရင်နေပြီးရွာလုံးကျနီးပါးဘေးလွတ်ရာကိုပြေးနေတယ်လို့ပေါ့နေကန်တူက VOA ကိုပြောပါတယ်
။ပြည်သူတွေကတော့ဒီမှာအကုန်လုံးရွာတွေကအကုန်လုံးပြောင်းပြေးကုန်ပြီးရှိတဲ့ပစ္စည်းတွေတိုက်ပြီးတော့တောထဲတွေမှာလိုက်ဖွက်အဲ့လိုမျိုးပေါ့နော်ကင်းမလိုမျိုးဖြစ်မှာဆိုလို့အဲ့လိုမျိုးတွေပြေးကုန်ကြတယ်။အဲ့အနီးနားတစ်ဝက်ကရွာတော်တော်များများပဲနော်ထွက်ပြေးနေကြပြီးအဲ့စစ်ကောင်စီကကားတွေလာတဲ့အတန်ကြားတာနဲ့ထွက်ပြေးတော့တာပဲ။ပေါ့တောင်ပိုင်းကရွာတွေရောပေါ့ရောနေဆက်အထိပေါ့ရွာကဒီပေါ့တောင်ပိုင်းမှာဆိုလို့ဆိုရင်ဒီရောကြောင်တစ်လျှောက်မှရှိတဲ့ရွာတွေအဲ့ရွာတွေကအကုန်လုံးပြောင်းရွှေ့ကုန်ရောဘုံမေတို့ကျွန်တော်လည်းအများကြီးမခေါ်တတ်ဘူးပြဘုံမေတို့ရှလာတို့အဲ့နာအနီးတစ်ဝက်ကရွာတွေကအကုန်လုံးအဲ့လိုမျိုးဖြစ်မှဆိုလို့အဲ့ပစ္စည်းအရင်ဘုံလေးလေးနဲ့တိုက်ချိုးကြတော့လဲကောင်းနေရနေဝါပေါင်နေနဲ့တိုက်အဲ့လိုမျိုးနဲ့လိုက်ထွက်နေကြလိုက်ပြေးကြပေါ့အဲ့လိုမျိုးရှောင်နေကြတာပေါ့နော်အဲ့တော့တောင်းနေကြတဲ့ရွာသားတွေကဒီလိုမျိုးရွာမီးချုပ်ခံရင်စားရရမကြမှာရှိလို့ရွာမှာရှိတဲ့ဟိုသူတို့ရှင်တာဝင်းလာထည့်ရတဲ့စပားတွေနေရာရွှေ့တယ်အဲဒီကြက်တုံတွေပေါ့ရွာအဲ့လိုမျိုးပေါ့သူတို့စားရတော့ကုန်နေပေါ့
ကင်းမရွာမီးလောင်တာဟာစစ်တပ်ကမီးရှို့တာလို့ဒေသခံ PDF တွေကအခိုင်အမာပြောနေပြီးစစ်ကောင်စီဘက်ကတော့လက်နက်ကင်တွေဟာရွာထဲမှာရှိတဲ့ကြံ့ခန့်ရေးပါတီဝင်နေအိမ်ကိုမီးရှို့ချိန်မှာလေတိုက်တဲ့အတွက်တခြားနေအိမ်တွေကိုပါမီးကူးဆက်လောင်ကျွမ်းခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။မီးလောင်မှုကြောင့်တက်ကြီးဘိုးဘွားနှုတ်ဦးမီးလောင်သေဆုံးခဲ့ပြီးအဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့နိုင်ငံတကာကလည်းပြစ်တင်ဝေဖန်နေပါတယ်။ဒီဖြစ်စဉ်ကိုသတင်းရေးသားဖော်ပြခဲ့ကြတဲ့ CNN နဲ့ Reuters သတင်းဌာနတို့ကစစ်ကောင်စီကအပြင်းအထန်ပြစ်တင်ဝေဖန်ထားပါတယ်။ကင်းမရွာမီးလောင်မှုကိုလူညုံရင်းတပ်ဖွဲ့ဝင်တွေမီးရှို့ခဲ့တဲ့ပုံစံနဲ့သတင်းဖော်ပြတဲ့အတွက်ဒေသခံပြည်သူတွေကပြစ်တင်ရှုတ်ချလျက်ရှိပြီး right to correct အရာဖြစ်စဉ်အမှန်ပြန်လည်ရေးသားပေးဖို့အတွက်သက်ဆိုင်ရာသတင်းဌာနတွေစီကန့်ကွက်လာပေးပို့သွားမယ်လို့နာဆတ်ကပြန်ကြားရေးဒုဝန်ကြီးဘိုးချုပ်ဇော်မင်းထွန်းကပြောထားပါတယ်။ စကိုင်းတိုင်းမင်းကင်းနဲ့ကနီမျိုးတွေမှာတော့စစ်တပ်ကကြေးရွာတွေမှာဝင်ရှာနေတယ်လို့မင်းကင်းဒေသခံတူကဗီအိုအေကိုပြောပါတယ
်။ယနေ့3နာရီကျော်လောက်မှကျတော့တခါရဲ့ဟိုကျွန်တော်တို့မင်းကင်းနယ်ရာနေမှာကနီနယ်ကိုဆက်ခင်းဆက်ကနီနယ်ကိုသွားပြီးမှကနီနယ်နေချောင်းနေရမှာခုဆက်လက်ပြီးစားဖို့ဖန်နာစီရာတက်တာခါတော့မရှိဘူးကိုလမ်းမှာတော့ကာမိုင်းတလုံးဝဲတယ်တော့ကြားပြီးမှသူတို့နှစ်ယောက်တည်ပြီးအများပြတိုင်ရင်ကတော့ကြားတယ်အဲ့ဒါအဲ့တွေဒီကျွန်တော်တို့မင်းကြီးရနေမှာဒီအများကြီးနဲ့စီးနဲ့ဒီအများကြီးနဲ့ဆက်ကူအင်းအား၄ချက်ကျော်50လောက်ဆက်ကူပေးဖို့သွားတယ်ဟုတ
်စစ်တပ်ကဝန်ဆောင်နေတဲ့ကဏီမျိုးမီးချောင်းကင်းကြီးရွာအခြေအနေနဲ့ပတ်သက်လို့လဲကဏီနယ်ကန်တူက
ကျွန်တော်တို့ကဏီမျိုးနယ်အတွင်းမှာကဏီမျိုးနယ်ကင်းကြီးရွာမီးချောင်းကင်းကြီးရွာမီးချောင်းကင်းကြီးရွာမှာတော့အခုတော့လေသူတို့စစ်ကောင်စီတွေဝင်ရောက်ပြီးနောက်အဲသူတို့အဓိကတော့ရွာတွေဝင်တိုင်းသူတို့ကတော့ဟိုသူတို့ပြန်လဲပြန်နေသူပေါ့ဗျာဒီကျွန်တော်တို့တော်လိုင်းရေးလုပ်တဲ့လူတို့ကအကုန်လုံးလိုက်ကြတယ်လက်နဲ့ပါညာသူတို့ကိုပြန်လဲခုခံမဲ့ပြည်သူမျိုးတွေတွေ့ဆိုင်သူတိမင်းညာလုပ်တယ်အကုန်သိနေတယ်မတွေ့တဲ့ပြည်ဟိုအိမ်တွေဝင်လိုက်ပြီဆိုရင်ကျွန်တော်တို့အိမ်တွင်းမှာရှိနေတယ်သူတို့လိုအပ်တဲ့အားကိုတကအကုန်ငွေနောက်ယူသွားတာ
စကိုင်းတိုင်းရှိဖို့ခဲမြောင်မျိုးနယ်ဘက်ကကျူရော်တွေမှာဆိုရင်လဲဆန်ရွေးစီတွေကိုစစ်တပ်ကယူသွားတယ်လို့ဒေသခံတွေကပြောပါတယ်
ကျော်ရီထက်ပြီးတော့အကုန်လုံးထက်ပြီးတော့ဒီဘက်အကျော်တွေရောအကုန်လုံးပေါ့နော်ဒီကျွန်တော်တို့ခေါ်ရင်ဒီမြောင်နဲ့အကျော်လေးရှိတယ်မြောင်ရဲ့အနောက်တက်ကစော်ရီတဲကိုဝင်ပြီးတော့အဲ့ဟိုဆေးရကုန်းဆိုတဲ့ရောဝင်မှုတယ်မှုပြီးတော့အဲ့မှာရှိတဲ့စံအိတ်တို့ပြီးဖို့တို့သူတို့တင်သွားတယ်အင်းအားတော့မများဘူ
းစစ်တပ်နဲ့ဒေသခံ PDF တွေကြောင့်ဒေသတချို့မှာအပြန်အလှန်တစ်ခတ်တာတွေခက်စိတ်စိတ်ဖြစ်လာပြီးတဲ့နောက်ပိုင်းအဲ့ဒီလိုတိုက်ပွဲဖြစ်တဲ့နေရာတွေမှာစစ်တပ်ကနောက်ဆက်တွဲရှင်းလင်းတာတွေကြောင့်ဒေသခံအများပြားအိုးရင်ဆွတ်ထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ပရဟိတအကူအညီပေးနေသူတွေကပြောထားပါတယ်ခင်ဗျာ
ဒါကတော့မကွေးတိုင်းဘက်ကချေးရွာတွေရဲ့လုံခြုံရေးအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ကချင်ဘက်ကဆေးရေးအခြေအနေကိုလည်းဆက်ပြီးတော့တင်ပြပေးကြပါတယ်ကချင်ပြည်နယ်မိုးမောက်မြို့နယ်ဒေါ်ဖုံးရံအနီးမှာတော့စစ်တပ်ရင်တန်းကိုကချင်လက်နက်ကိုင်အဖွဲ့ KIA ကနေရာနဲ့နေရာမှာကြားဖြတ်ပြီးတော့တိုက်ခိုက်ခဲ့ပါတယ်ပြီးခဲ့တဲ့လတွေကတိုက်ပွဲတွေပြင်းထန်ခဲ့တဲ့မိုးမောက်မြို့နယ်မြို့သစ်စီဟတ်ကုန်းလောဘတ်တွေမှာလည်းဒီအပိုင်းတွေမှာတိုက်ပွဲတွေကငြိမ်သက်နေပေမဲ့အချိန်မရွေးတိုက်ပွဲတွေပြန်ဖြစ်လာနိုင်တာကြောင့်အိုးအိမ်ဆွတ်ထွက်ပြေးနေရသူတို့နေရက်မပြတ်နိုင်ပဲဖြစ်နေပါတယ်သူတို့နေထိုင်ရေးအတွက်ကလည်းအခက်အခဲရှိနေတာပါရန်ကုန်ကလာတဲ့ဒီသတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
မိုးမောင်မြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲဟာဒီနေ့မနေ့ဗမော်ဘက်ကလာတဲ့စစ်ရင်တန်းကိုဗမော်မြေကြီးနားလမ်းတော်ဖုံးရံနယ်လက်ကြားရံဤနေရာနှစ်နေရာကနေ KIA ဘက်ကကြားဖြတ်တိုက်ခဲ့တာဖြစ်တဲ့အကြောင်းဒေသခံဒူက VOA ကိုပြောပါတယ
်အဲဒီနေ့ဟိုကောက်ခွေကြီးတက်လာတာအားဒီနေ့နေ့လေဟိုရှင်နာရီ7နာရီပိုင်းတော့မှာအဲ့တော်ဖုံးရံအောက်ဟိုရင်ခွက်တော့မှာအဲ့ဒီဒီဝင်တိုက်ရလေ7နာရီနောက်ပိုင်းမှာဟိုလက်ကြားရံပြန်ရောက်တဲ့ခါကျတော့ဟိုမှာခံတိုက်တာနိုင်ရွက်လောက်တော့ဖြစ်တယ်လို့ပြောတာနိုင်ရွက်လောက်တပည့်ဖြစ်တဲ့ခါကျတော့အဲ့မတော်လေးတော့ဖြစ်တယ်လို့တော့ပြောပါလား
စီရင်တန်းမှာလူနဲ့ရိတ်ကားတွေတည်ဆောင်လာတာဖြစ်ပြီးတမတော်ထိန်းချုပ်ရာခရာဘုံကိုပို့ဆောင်မှုဖြစ်နိုင်ကြောင်းဒေသခံတွေကပြောပါတယ် KIA ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကတော့တိုက်ပွဲဖြစ်တယ်ဆိုတာသိရပေမဲ့အသေးစိတ်တင်မရသေးဘူးလို့ပြောပါတယ
်ဒီကိစ္စကတော့ဒီဒီတန်တက်တော့ရှိတယ်ဆိုရဲဒီနေ့တော့မကြပါဘူးခင်ဗျာဒီနေ့ပြောပြတော့ရာထက်တော့ပြောကြည့်ပေါ့အဲအဲ့တော့ဖြစ်တယ်ဆိုတော့တော့ကြားပါရဲ့အဲ့ဒီဒီနေ့ဒီနေ့ကတော့ဘာမှမကြားသေးပါဘူးခင်ဗျာကြားတာကတော့ဒီမျိုးချောင်းနဲ့ဒီနားနေတော့အဲ့ဒီချာလာမှလို့ပြောတာပဲနားလုံးချင်ရတော့ဒီနေ့ကပ်ဖြစ်ပါလား
တော့ချင်ရွာ KIA ဌာနချုပ်လိုက်စာမျိုးရဲ့အဝင်လန်းနေရာဖြစ်ပါလေကချင်သတင်းမီဒီယာတွေကတော့စစ်ကောင်စီဘက်ကစစ်ကားစီ50စစ်တီရင်က800လောက်ချီတက်လာတာဖြစ်ကြောင်းဒေါအူကီအီကဆောင်းဆိုင်တက်ခဲ့တာဖြစ်ကြောင်းဖော်ပြပါတယ်။ဒီလ9ရက်နေ့ကဒေါ်ဖုံးရံအနီးမှာစစ်ရင်တန်းကို KIA ကကြားဖြတ်တိုက်ခဲ့တယ်လို့ရှင်းရနေကလည်းလက်ချောင်းရွာအနီးမှာစစ်ရင်တန်းကိုတက်ခဲ့ခဲ့တာကြောင်းစစ်ကား၄စီးလောက်ပျက်စီးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မလကဗမာပြည်ကျင်းသားလမ်းမှာစစ်ရေးရရေးပါတဲ့အာလော့ဘွန်တောင်ကို KIA ကသိမ်းယူခဲ့ပြီးတဲ့နောက်အေဗီလာနဲ့မီလာတွေအတွင်းမုံမောင်မြို့နယ်မြို့သစ်ကုံလောစီရက်စားတဲ့ရွာတွေနီးမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေကြောင့်ဒေသခံ9000ကျော်နေရက်ဆုတ်ခွာထွက်ပြေးခဲ့ရပါတယ်မီလာနဲ့နောက်ပိုင်းမှာမုံမောင်မြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်သွားခဲ့ပြီးမဲ့တော့ဖုံးရံနဲ့အာလောဘွန်စကန်နီးတဝိုက်မှာစစ်ကောင်စီဘက်ကစစ်ရင်အားတွေဒုံးမြင့်နေတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုစစ်ရင်တန်းတွေကို KIA ကမကြာခဏကြားဖြတ်တိုက်ခိုက်နေတာပါ ဒီနေ့ကတော့တိုက်ပွဲဆောင်ပြည်သူတွေဟာစီရေးချင်းတွေတင်းမာနေတဲ့ရှိတာကြောင့်နေရမပြောင်းရဲကြသလိုဖုန်းတော်ကြီးကျောင်းတွေမှာခေါ်လုံနေကြရတယ်ရှမ်းစစ်ဆောင်တွေအတွက်ဆက်လက်နေထိုင်မှုအခက်အခဲတွေရှိတယ်လို့စစ်ဘေးဆောင်တွေကိုကူညီပေးနေတဲ့သူတယောက်ကပြောပါတယ်
ဒေါက်တာကိုရသမတ္တအနေနဲ့ရည်ရွယ်ချက်နဲ့မိခင်မှာညချင်းမလားဆိုတာပြချင်းတစ်ဖြစ်မယ်ဆိုတာဒီဆိုရင်ရတာချင်းတွေမှာဖြစ်တော့ဒီလိုမှမလုံးချုံသူဆောင်တွေကတော့တချို့လဲဒါအယုံခဏပြန်ကြတာရှိရဲဒါမဲ့အများစုကတော့ဒါသူဆောင်တွေရစေဖြစ်တဲ့မိုးတင်းကာလရောက်လာတယ်နောက်ပြီးတော့ဘုံကျောင်းရတယ်သူပြင်ဒီဘွားတယောက်လာခါမှာသူတို့အုပ်အတွက်ဘုံချင်တဲ့ခါမှာသူဆောင်တွေနေရာကတော့မများတာသူပြရမယ်နေထ
ဒီနေ့ကတော့ဒီမိုင်းတွေမပေါက်ွဲသေးတဲ့ဘုံတွေနဲ့လက်လက်ကြီးကြီးတွေမရှင်းလင်းရသေးတဲ့အတွက်နေရပြန်ဖို့တောင်းရဆိုင်ပြို့ဖို့စတာတွေလည်းအခက်အခဲတွေရှိနေတာပါဒီရပိုင်တွေမှာတောင်းရသွားသူတချို့မိုင်းနေမိတဲ့အတွက်ထိခိုက်သေးဆုံးတာတွေလည်းရှိနေပါတယ်ခင်ဗျာ
ဦးသိန်းထိုင်ဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့တလောက်ပါပဲ။အခုဆက်ပြီးတော့တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍအစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။စစ်တပ်ကနေအာဏာသိမ်းထားတဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေကိုနိုင်ငံတကာကပို့ပြီးတော့မှတည်လာစေဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးကြိုးပမ်းမှုတွေကိုတဖ ဒီနေ့ကတော့ပြည်သူ့ခုံရမလဲရမုံငွေတွေကိုဘယ်လိုပုံစံနဲ့လှူဒါန်းသွားမှာလဲဆိုတာကိုတော့လေထီးခုံနဲ့နေရာမှာကိုရိုင်းပါဝင်မဲ့ဟာဝိုင်ပြည်နယ်ကမတ်ဂျူဂျူမင်းသူကိုဆက်သွဲမင်းမြန်ပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
မဲ့ကျူးမဲ့သူတို့ကဒါဟာဝိုင်ပြည်နယ်မှာဆိုလို့ရှိရင်ပြည်သူ့ကိုယ်ရေးဟာဝိုင်ချက်တာပေါ့နော်ပြည်သူ့ကိုယ်ရေးဟာဝိုင်အဖွဲ့ခွဲလို့ပြောရမှာပေါ့လေအဲ့ဒီမှာအခုဒီလာမဲ့26ရက်နေ့မှာပဲအခုလေဒီခုံနာတွေလုတ်ပြီးတော့မြန်မာနိုင်ငံကဒီလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေအတွက်ရန်ပုံငွေရှာတဲ့အနေနဲ့လေဒီခုံမဲ့လို့သိရတယ်အဲ့ဒါဘာကြောင့်ဒီလိုစဉ်းစားဖြစ so yao, piwa taukane, dabime taukane niyamale, dame taukano miyauli, through financially or diplomatically yao, bono support biyame, eyo, so ya de ya, chomwezwa, through yelungan, lebenayan, dwat, tomorrow nina, why won't be your jamong we shall be gentibare?
A good daddy, Mimanang, the leshi, the siana thing in our fine chonare, chini repono, Mimanang, Dreamma, said there in use of Chungare, Diboma, the CDM loader, when any Guni Taupanabe people not Kakacho Nedu, Guni Taupan and Yama, Yambung, we sharp, where it looks at, see, I'm where it looks at, and Yavi, that's tomorrow 3 hour abono. That we may, Matthew, you mean to Ruajara, the Hawaii, my true Jaja body, that lady Conis Rapsimani. So, Matthew, lady Combioma, Yambung, we sharp it, that lady, don't look at Yabibala.
Adika Yue Jagarabono, Nima Bima, Aloa, Jagarine, Ramomu Alma, Niare Kama, Jamaru Led, Dilumibono, True, Santana de Kupia, Mima Bido, Attention Layao, Nabio, Jamaru Led, Lady Koyame, Jagar Jagarabono, Jamari, Jagari, Ujin Sign Bido, the Lady Kongboga, Mimbe, the Town Liran Jor, Rani Bido Kongyama Wano, the Vime, Eddie Jagari, Jamaru Jin Sign Bido. ดิโลมิวจมารุเจ้าเตียนเนี่ยล้วนมุมไม่อยากเอาโอชุลุไม่อยากเอาจมารุตอนนั้นเนี่ยในลูกค้ามาจมารุดิโลมิวซึ่งสั่งซาเนี่ยมีมาที่ตัวโจ้แฟนเนี่ยค้ามาจมารุกับดิบอนอดีตนั่งในเงี้ยมาสรุปชิมมาแล้วตัวเบลูสเวนซีเบลูอารมณ์มิวเรซีบีโรอารมณ์มิวโจ้จ่าเรื่องรู้วันเดียวสุดไปได้สิเดี๋ยวบอนอดีตสุดไปเรื่องมวยเรทเอาปัญจีเรยามมวยเรอารมณ์โก้จมารุกับเอ็นยูจีเอโซยา
ช่วงช่วงมือมือเนี่ยเล็บเป็นไงเนี่ยด้วยวันวันปีรอกุญแจปีบาร์เลยใช่ไหมแต่พัดแล้วนี่วิวแอนยูจีอีทเวียนบุ้งมีชาเลยทั้งหมดเนาะเข้าไปใช่ไหมเออแต่ลีรีคงเนี่ยสุดท้ายก็สุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุดสุ
ดออองซานซูจีပြောခဲ့တယ်လို့ပေါ့เนาะ freedom from fear ပေါ့ကျမတို့ကအကြောက်ကြားတွေကိုမျက်နှာချင်းဆိုင်ရင်ဆိုင်ပြီးတော့ကြော်လွားနိုင်ဖို့အတွက်ကျမတို့ကိုကျမတို့လည်းစိန်ခေါ်မှုတစ်ခုဖြစ်ပါတယ်ဒါပေမဲ့အဓိကအားဖြင့်ပေါ့เนาะမြန်မာပြည်မှာနေထိုင်နေကြတဲ့မြန်မာပြည်သူတွေဒီသားတွေအားလုံးကိုလည်းအပိစကားပြောတဲ့အနေနဲ့ပေါ့เนาะအခုတို့ဆိုလို့ရှိရင်မြောက်ပြည်မှာနေတဲ့လူတွေဆိုလို့ရှိရင်ဘေးကျနံကျနေတိုင်းအကြောက်ကြားတွေဘက်ပေါင်းသွားနေရင်ဆိုင်နေရတဲ့အခါမှာကျမတို့အနေနဲ့လည်းသူတို့အကြောက်ကြားတွေကိုအနည်းနဲ့အများပေါ့နော်နားလေတဲ့အရင်ဆိုင်ကြုံတွေ့မယ်တူတူလက်တွဲနေတယ်တူတူအများတိုင်းရှိနေတယ်ဆိုတော့အပေးတဲ့အနေနဲ့ကျမတို့အကြောက်ကြားတွေကိုလည်းရင်ဆိုင်ခြင်းဖြစ်ပါတယ်ရှင့
်ဆလိုတာကတော့သူတို့အကြောက်ကြားရင်ဆိုင်ရလို့ကိုယ်ရဲ့သူတို့နဲ့တွေးဆမှုကိုပြတဲ့သဘောပေါ့နော်
ဟုတ်ကဲ့ပါ
အဲ့တော့အခုဒေဒီခုံမာကဒါအုပ်စုလိုက်ပေါ့နော်တယောက်တည်းမဟုတ်ဘဲနဲ့လူအများစုခုံမာလို့လည်းတည်ရတယ်ဘယ်နှယောက်ခုံကြမလဲအဲခုံမှုအတွက်ဒါတွေပြင်ဆင်ထားကြလဲဒါလေးလည်းရှင်းပြပါအောင
်ဟုတ်ကဲ့အာပထမအဆုံးအနေနဲ့ပေါ့နော်ကျမတို့လေဒီခုံမာတော့9ယောက်ပါမြန်မာပြည်မှာမွေးဖွားတဲ့မြန်မာပြည်သားပေါ့နော်အာဒါကတော့9ယောက်ပါမယ်နောက်ပြီးကြတော့အနောက်နိုင်ငံသား2ယောက်ပါမယ်ကျမတို့ရဲ့တငယ်ချင်းတွေပေါ့နော်အလုံးဝိုင်းပြီးဝန်းရံကြတာပါကျမတို့ရဲ့ရမုံငွေရှာဝဲအတွက်ပေါ့နော
်ဒါကတကယ်ကတော့လေဒီခုံနေဆိုရင်ဒီလေဒီခုံမှုအတွက်ကဒါဒီနိုင်ငံမှာဆိုရင်ပေါ့တွားပြီးတော့လေဒီခုံရှာတဲ့သူတွေသူတို့ကဟိုပတ်စံပေးပြီးတော့မှတွားပြီးတော့ခုံရှာတာလေဆိုတော့အခုကကိုကိုတိုင်းခုံရှာခံပြီးတော့တွားခုံရှာမှာလားဒါကိုလည်းပြောပြပေးပါဘယ်လိုလုပ်တာလဲဆိုတာ
ဟုတ်ကဲ့လေဒီခုံမဲလေဒီမောင်လေးလေဒီမယ်လေးအကုန်လုံးကကိုအိတ်ဆိုင်ပြီးတော့တယောက်ကိုခုံလို့ရှင်ဒေါ်လာ200လောက်ပေးရတယ်ရှင်အဲအဲ့ဒီအပြင်ကိုလိုချင်တဲ့ဒီဓာတ်ပုံတို့ဗီဒီယိုတွေကြိုင်ဖြတ်ပြီးတော့ပေးရတယ်ပေါ့နော်ကျမတို့ပထမအုံဆုံးကတကယ်ချင်းနေအပျော်သွားခုံလို့ပဲဒါပေမဲ့အပျော်အားနေပြီးတော့အတိတ်ပဲရှိတဲ့အရာတစ်ခုလောက်ရအောင်မြန်မာပြည်အတွက်လောက်ရအောင်ဆိုပြီးတော့ကျမတို့အကုန်လုံးတိုင်းမြင်ပြီးတော့ပေါ့နော်ဒီရမုံလေးပွဲကိုရှာလိုက်ခြင်းဖြစ်ပါတယ်လေဒီခုံမိုးကတော့ဘာမှတော့တိတ်ပြီးတော့ပြင်ဆင်ကြတော့မလို့ရှင်ဘာဖြစ်လို့လဲဆိုတော့ကျမတို့တော့ခုံမဲဒီ Pacific Company ကလေသူတို့ကအကုန်လုံး safety အတွက်လည်းအဲသူတို့က certificate ရပြီးသားနောက်ပြီးကြတော့ကျမတို့တော့ခုံလို့ရှင်ရဲ့အဲ့ဒီ we support NUG ဆိုတဲ့ sign နေပါလေနောက်ပြီးတော့ဒီပြည်သူ့ကော်မတီ chapter ရဲ့အင်ဂျီတွေ NUG ဒီဇိန်းနဲ့အင်ဂျီတွေဝတ်သွားပြီးတော့ပေါ့နော်ဒီမှာပြည်အတွက် attention ရအောင်ဝိုင်းပြီးတော့ကူညီကြမှာပါရှင်
ရပုံငွေရှာတဲ့အနေထားရောအခုအချိန်မှာရောရပုံငွေတချို့ရနေပြီလားဒါရောဘယ်လိုအခြေအနေရှိနေလဲ
ဟုတ်ကဲ့ရပုံငွေတချို့ကတော့တော်တော်တော့ရနေပြီပေါ့နော်ဒါပေမဲ့လို့ဒီလောက်တော့မရသေးဘူးပေါ့အဲ့တော့သူကျင်းတဲ့အလူရှင်များရှိလို့ရှိရင်ဒီမစီကိုဗန်မွားနေပြီးတော့လှူလို့ရတယ်အာနောက်ပြီးတော့ Zelle တို့ Facebook Pay တို့အဲ့လိုမျိုးပေါ့နော်နီးစရာနီးစရာတွေ chat တွေပို့ပြီးတော့လှူလို့ရတယ်ကျမတို့ GoFundMe page ကိုထောင်ပေးတယ်ရှင်ဒါပေမဲ့ GoFundMe က humanitarian case တွေပဲလေသူက humanitarian အတွက်ပဲကူညီခွင့်ပေးတယ်ရှင်ဟို government ဆိုတဲ့စကလုံးပါလို့လားမသိဘူးကျမတို့ GoFundMe အထက်ခံရတယ်ရှင
်ဘလို့လူတွေကလူတိုင်းကြလဲဘလို့ချင်းရှိနေတယ်ကွ
ာအခုလူတိုင်းကြတာမြန်မာပြည်သားတွေမဟုတ်ဘူးပေါ့နော်အိန္ဒိယနိုင်ငံတွေက VNM တွေတရုတ်တွေအာဒီအမေရိကန်နိုင်ငံသားတွေနောက်ပြီးကြတော့ကျောင်းသားတွေကျောင်းသားတက်တဲ့ကလေးတွေနောက်ပြီးကြတော့ကျမတို့ဆန္ဒပြပွဲသွားတဲ့ခါကြလို့ရှိရင်အလူငယ်ကောက်တယ်ရှင်အခုကျမတို့ဟဝါယီမှာဆိုလို့ရှိရင်ကပကျော်ကန်းချီဝိုင်ကီကီမှာဆန္ဒပြပွဲသွားတဲ့ခါမှာအဲ့ဒီလူတွေလည်းလာကြတဲ့ကပလဲဧည့်သည်တွေလည်းကျမတို့ဆန္ဒပြပွဲသွားတဲ့ခါမှာသူအလူငယ်ထည့်တယ်ရှင်ဗန်မိုကနေတဆင့်ထဲကြတာလည်းရှိတယ်ကျမရဲ့ဗန်မိုအကောင့်ဟာဒီ flyer ထဲမှာလည်းပါတယ်နောက်ပြီးတဲ့ခါကျတော့သူတို့ဒီတိုင်းပဲ cash လဲလေအလူငွေပုံထဲမှာလာဖြည့်ပေးကြတယ်လည်းရှိတယ်ရှင
်အဲ့တော့အလူငွေတွေရောဘယ်လောက်မြဲမြဲရမယ်လို့မျှော်မှန်းထားလဲ
ကျမတို့ရည်မှန်းထားတာကတော့ဒေါ်လာ1000ခွဲလောက်ပေါ့နော်ဆက်လက်စူးစမ်းပြီးတော့ကောက်ခံနေတော့မှာပဲအာ NUG ကိုဝန်ရံကျင်တဲ့မြန်မာပြည်သားတွေကဘာနဲ့မှရှိတဲ့အလူရှင်တွေဝိုင်းပြီးတော့ကျမတို့ကိုဝန်ရံကြဖို့အတွက်ဖိတ်ခေါ်ပါရစေရှင်
အဲ့တော့အခုရလာတဲ့ရန်ပုံငွေအားလုံးတော့ဒါ NUG ကိုတိုက်ရိုက်လှူဒါန်းသွားမယ်ပေါ့
ဟုတ်ပါတယ်အဲ
့တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးလှုပ်တာကတနည်းတစ်ပုံပေါ့နော်ဘလောက်ထိအထောက်ပံ့ဖြစ်မယ်လို့ရောကိုကယုံကြည်ထားလဲ
တိတိယောက်ယောက်အထောက်ပံ့ပေးနိုင်မယ်လို့ယုံကြည်ရဲ့ရှင်ဘာဖြစ်လို့လဲဆိုတော့ဒီအခုပေါ်ပေါက်လာတဲ့အစိုးရတရပေါ့နော် NUG ရဲ့ CRPH ရဲ့အားလုံးကိုကျမတို့ကပြပကက mutual Maria, Wien Ali, Wien Mabe, Tomaru Baka, Pede, Kon Aye, Don Ayene, Tea Don Ayene, Janu Doma D system to Kua, Yang Len Nama Wono, Edo, Tomarua, financially to Kube, Dilmu Yamon Rive, Kunira again, diplomatically Yabono, the Tandaman Yea Yale, Tomarua, takes up Bime. To the pen, Yama Yego, the American Congress, Dima, Salabido, Swin with Apo, Nabido, Demaru, Yama, Dia, and Uji, Asoyagole, American Asoyaga Nibido, Simane, Democratic Asoya, and in a Lakambo, a drag, Demaru Salabido, Down Sonida, Dumari Benide, Edo, the Yama Yego, Nimus on it, Taupan Kissida, Bono, the ကျောက်ပိုင်းဆိုင်ရာအပြင်စိတ်ပိုင်းဆိုင်ရာအရာဆိုလို့ရှင်လေစိတ်ကခွန်အားတွေပေးတဲ့အနေနဲ့ညီမတို့ကဒီပမာရောက်နေပြီမယ်ညီမတို့ဒါတွေနဲ့တွေ့ရတဲ့တားတွေရှိတယ်ညီမတို့ဆက်လက်ပြီးတော့ကြိုးစားတိုက်ပွဲဝင်နေတယ်နောက်ပြီးတဲ့အခါဒီညီမပြည့်ရဲ့အယူပေါ့နော်ကဘာမှာလူတွေတွင်ကျဲကျဲတရှိနားလဲအောင်လို့ညီမတို့စနားပြပွဲတွေဆက်လုပ်တယ်ရမုံငွေပွဲတွေရှာတယ်နောက်ပြီးတော့တန်တမန်ရေးရ န်လဲထွန်ကားလာအောင်အတွက်ဒီမှာတို့အမေရိကန်အစိုးရကိုလည်းပြအားပေးတယ်တောင်းဆိုတယ်လုံခြုံမှုတွေဆက်လက်ပြီးတော့လုပ်ဆောင်သွားပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုအရှင်ပေးဖြစ်ကြားနေတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျမတို့အခုလိုလာရောက်မေးမြန်းပေးရတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်ရှင
်မခင်ချူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမရဲ့တူတာဆောင်လေအမေရိကန်တခွေအစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုရဲ့ဒုက္ခတွေလက်ခံရေးနေရာချထားရေးနဲ့ပတ်သက်တဲ့မူဝါဒအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်ဇွန်လ20ရက်နေ့မှာကြာရောက်မယ့်ကမ္ဘာဒုက္ခတွေနေ့အစီအစဉ်ဖြစ်နေကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်
ဒုက္ခတွေကိုအရှင်ဖြစ်နေရာပြည်လက်ခံတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုဟာအရေးအတွက်အများဆုံးလက်ခံပေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒုက္ခတွေကိုစတင်လက်ခံဖို့မူဝါဒတွေချမှတ်ပြီးချိန်1980ခုနှစ်ကတည်းကအခုချိန်ထိအမေရိကန်ပြည်ထောင်စုကလက်ခံထားတဲ့ဒုက္ခတွေအရေးအတွက်ဟာ 3.3 သန်းကျော်ရှိပါတယ်။အခုသမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်အစိုးရအာဏာရပြီးချိန်မှာတော့မနစ်ကလက်ခံခဲ့တဲ့ဒုက္ခတွေအရေးအတွက်ချက်၄ဆလောက်ပိုးပြီးတော့လက်ခံမှာပါအမေရိကန်ပြည်အစည်းရဲ့ဒီနှစ်ဒုက္ခသည်လက်ခံမဲ့အရေးအတွက်ကို62,500အထိလက်ခံသွားဖို့ဒီဗန္နာရေးမြစ်မှာပြင်ဆင်တမန်လိုက်တဲ့အကြောင်းမေလ3ရက်နေ့မှာသမ္မတဘိုင်ဒန်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရင်အစိုးရလက်ထက်ဒုက္ခသည်အနည်းဆုံးပဲလက်ခံခဲ့တာဟာဒုက္ခသည်တွေကိုလက်ခံပြီးတော့ထောက်ပံ့ကူညီနေတဲ့အမေရိကန်ပြည်ထောင်စုရဲ့စံတန်ဖိုးတွေနဲ့ကွဲလွဲခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာပါရှိပါတယ်အခုဒုက္ခတွေတွေထပ်တိုးလက်ခံဖို့အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပြီးတော့နောင်လာမယ့်ဗန္ဒာရေးနှစ်တွေမှာ13,500အထိတိုးလက်ခံနိုင်မယ့်ရည်မှန်းချက်ကိုပြည့်မီအောင်ဆောင်ရွက်နေတဲ့အကြောင်းလဲသမ္မတဘိုင်ဒန်ကပြောပါရယ်အစောပိုင်းတုန်းကတော့ဒုက္ခတွေလက်ခံမယ့်အရေးအတွက်ကိုအရင်အစိုးရသတ်မှတ်ခဲ့သလိုပဲတထောင်ငွေပဲလက်ခံမယ်လို့အင်မီရောကကြေညာခဲ့တာကြောင့်သမ္မတဘိုင်ဒန်ဟာရွေးကောက်ပွဲမဲဆဲခဲ့တဲ့အချိန်ကပြီးခဲ့တဲ့ဂရီကိုတွေကိုချိုးဖောက်တယ်ဆိုပြီးတော့ Democratic Party ဝင်အမတ်တချို့နဲ့ဒုက္ခသည်အရေးဆောင်ရွက်သူတွေကဝေဖန်ခဲ့ကြပါတယ်။အဲဒီကြေညာချက်ကိုသမ္မတဘိုင်ဒန်ကပြန်လည်ပြင်ဆင်လိုက်ပြီးတော့ကမ္ဘာတဝန်းအတိဒုက္ခမျိုးစုံရောက်နေပြီး American ပြည်ထောင်စုမှာဘဝသက်စနိုင်မှုစောင့်နေကြတဲ့ဒုက္ခသည်တွေကြားနှစ်ပေါင်းများစွာဆွဲကြံနေတဲ့တနည်းစစ်တွေကိုဖိရှားလိုက်ပြီးလို့သမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်လေဒုက္ခသည်တွေကိုလက်ခံတဲ့တိုက်ပီတွေကလူမှုအတိုင်းဝိုင်းအတွင်းပေါင်းဆက်ရှင်တွဲနေထိုင်နိုင်ရေးအတွက်အလေးထားပြောကြားကြပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီက
We're here today because in a few days will be World Refugee Day so we are already
အခုဆိုရင်ကမ္ဘာဒုက္ခသည်များနေ့သတင်းပတ်ထဲရောက်လာပါပြီဒီချိန်ဟာဒုက္ခသည်တွေပေါ်ကုန်ပြတ်တမှုထားမယ့်အချိန်သူတို့ရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အတိမတ်ပြုရမယ့်အချိန်ဖြစ်တယ်လို့သူတို့ရဲ့နာကျင်မှုတွေအတွက်စာနာနားလည်ပေးရမယ့်အချိန်လည်းဖြစ်ပါတယ်ဒါကြောင့်ကမ္ဘာကြီးအနေနဲ့သူတို့ကိုဆက်ကူညီပံ့ပိုးပေးသွားဖို့တိုက်တွန်းပါတယ်လို့သူကပြောပါတယ် ်အမရဟန်ဒိုနယ်ထရမ့်လက်ထက်မှာအမေရိကန်ပြည်အောင်စုမှာအခြေချမဲ့ဒုက္ခတွေအရေးအတွက်ကိုတနှစ်တည်းတနှစ်လျှော့ပြီးတော့လက်ခံလာတာမှာ2020ခုနှစ်အတွက်အရေးအတွက်အနည်းဆုံးဖြစ်တဲ့18,000သာလက်ခံမယ်လို့ပြောဆိုခဲ့ပြီးတကယ်အခြေချနေထိုင်နိုင်သူကတော့10,000ကျော်သာရှိခဲ့တာပါအဲဒီနောက်တော့2021ခုနှစ်အတွက်10,000ခွဲသာလက်ခံမယ်လို့ထရမ့်ကသတ်မှတ်ခဲ့ပါတယ်သမရဘိုင်ကန်ကကနဦးမှဒီရေတော့ကိုသာလက်ခံမယ်လို့ပြောဆိုထားပြီမယ်လေနောက်ပိုင်းမှာတော့လေးစားတူးမြင်ခဲ့တာပါနိုင်ငံရေးအကျက်တဲဆက်ရောက်နေတဲ့အချိန်ဒီအောက်မှာရဲရဲဆက်ဆက်ဖိနှိပ်ခံရသူတွေတဲ့ပါဝင်တဲ့မြန်မာ DRC ကွန်ဂိုဟောင်ကောင်တရုတ်နိုင်ငံရှင်ကျန်းဒေသကမွတ်စလင်တွေလည်းအမေရိကမှအခြေချနိုင်အောင်ကူညီပေးသွားမှာဖြစ်ကြောင်းဘိုင်ဒန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်သမရဘိုင်ဒန်ရဲ့ကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲအမေရိကန်နိုင်ငံဂျာယီဝန်ကြီးအန်တိုနီဘလင်ကင်ကလည်းဒုက္ခသည်တွေခိုလုံနိုင်ဖို့တကားဖွင့်ချူဆိုတာဟာအမေရိကန်ရဲ့စံတမှုဖြစ်ပြီးတော့ဒီလိုနေထိုင်ခွင့်လျှောက်ထားသူတွေကိုမျက်မျှတက်တဂုံထိတ်ခါရှိရှိလေးစားသမှုနဲ့ဆက်ဆံသွားမယ်အကြောင်းပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါ-သောမတ်စ်ဂရင်းဖီးကလည်းကုလသမဂ္ဂရဲ့ All Inclusive ဆိုတဲ့အစီအစဉ်တိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ
် Refugee inclusion and humanitarian values are also at the coreof who we are as Americans.
ဒုက္ခသည်တွေကိုလူမှုတိုင်းဝိုင်းအတွင်းသတားရဲနေထိုင်နေအောင်ဖန်တီးပေးတာလူသားတံပိုးဒါတွေဟာအမေရိကန်ရဲ့ကြိုးယိုးစံတံပိုးတွေပါ။ဒါဟာကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့ရေရှည်လက်တွဲဆောင်ရွက်လာတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့လူတွေရဲ့ဘဝပြောင်းလဲဖို့ UNHCR ရဲ့ဆွမ်းဆောင်ရည်ကြောင်းပါလို့သူကပြောပါတယ်။အမေရိကန်အနေနဲ့အခုလိုဒုက္ခသည်တွေကိုကျူးကျူးလက်ခံတာဟာလူသားချင်းစာနာထောက်ထားမှုအရာအမေရိကန်ရဲ့စံတံပိုးဆိုတဲ့သတ်မှတ်ချက်အပြင်ဒါဟာအမေရိကန်ရဲ့မြို့သားလုံခြုံရေးမူဝါဒနိုင်ငံစီးပွားရေးပူအားကောင်းလာရေးလူမှုတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံရှင်တွဲနေထိုင်နိုင်ရေးဆိုတဲ့မူဝါဒတွေကိုအားပေးထောက်ကူပြုကြောင်းနဲ့ရှုပ်ထွေးလာတဲ့ကမ္ဘာကြီးရဲ့ပြဿနာတွေမှာအမေရိကန်အနေနဲ့တခြားနိုင်ငံတွေနဲ့အတူပူးပေါင်းလက်တွဲလှုပ်ဆောင်လိုတဲ့ဆန္ဒရှိရဆိုတာကိုပြသရရောက်ကြောင်းဒုက္ခသည်ရေးရဆောင်ရွက်နေသူတွေကပြောပါတယ်ဒါပေမဲ့လည်းဒုက္ခသည်နေရာချပေးရေးအေဂျင်စီတွေမှာအလုပ်နဲ့ဝန်မမျှတာကြောင့်62,500ရေတွက်ရဲ့လေးပုံတော်ပုံပမာဏကိုလက်ခံနိုင်ရင်တော့ကန့်ကောက်လာပါပြီလို့ထောက်ပြသူတွေလည်းရှိပါတယ်။အမေရိကန်အနေနဲ့ဒုက္ခသည်ရေအတွက်တိုးလက်ခံမဲ့အစီအစဉ်အပြင်ဒီဒုက္ခသည်တွေရေနေရာချထားစီစဉ်မဲ့စနစ်တစ်ခုလုံးစနစ်တကျပြောင်းလဲစီစဉ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်။တမ်မတ်ကြီးလင်ဒါ-သောမတ်စ်ဂရင်းဖီးကတော့ဒုက္ခသည်မူဝါဒသစ်နဲ့ပတ်သက်လို့ဒါဟာကမ္ဘာမှာအမေရိကန်အနေနဲ့ဘလို့ရပ်တည်နေရဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါတယ်။
I'm proud to say that President Biden has acted from day one.
အမေရိကန်ဘိုင်ဒန်စတောင်းဝန်ယူတဲ့နေ့မှာပဲအမေရိကန်ဟာဒုက္ခရောက်သူတွေပေးကင်းလုံခြုံရေးခိုင်ငယ်မာမာဆောင်ရွက်ပေးတဲ့နိုင်ငံတကာနိုင်ငံအဖြစ်ဆက်ရပ်တည်နေရဆိုတာကိုဂုဏ်ယူဝင်ကြွားစွာပြောဆိုပြရစေ။အမေရိကန်ဟာသူ့လုပ်ပိုင်ခွင့်ထဲကနေဒုက္ခသည်နေရာချထားရေးအစီအစဉ်စနစ်တကျလှုပ်ဆောင်နိုင်အောင်ဆောင်ရွက်ပေးခဲ့တယ်လို့ကမ္ဘာကြီးအတွက်အမေရိကန်အနေနဲ့လွတ်လပ်ရေးမီးရှို့တစ်ဆောင်အဖြစ်နောက်ဒီဒုက္ခသည်အတွက်ဘယ်လိုရပ်တည်ရမယ်ဆိုတာကိုပြသခဲ့ပါတယ်လို့သူကပြောပါတယ်အမေရိကန်အနေနဲ့ဒုက္ခသည်တွေကိုလက်ခံလာတာမှာ1988ခုနှစ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံအပြီးနောက်ပိုင်းအဓိကအဖြစ်ထိုင်းနယ်စပ်ဖြတ်ပြီးတော့ဝင်ရောက်လာသူတွေကိုလည်းထိုင်းနိုင်ငံကနေတဆင့်အမေရိကန်ပြည်အောင်စုစီခေါ်ယူနေရချထားပေးခဲ့ပါတယ်1988ခုနှစ်ကနေ2000ခုနှစ်အတွင်းတုန်းကတော့ပြည်တွင်းကနေနယ်စပ်ကိုထွက်ပြေးတင်းရှောင်လာသူနောက်ဒီလက်နက်ကိုင်အဖွဲ့အစည်းတွေကနေထွက်လာသူကျောင်းသားအများစုအပါအဝင်တချို့ကလက်ခံရကနေ2000ခုနှစ်နောက်ပိုင်းမှာတော့တိုင်းရင်းသားဒေသတွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေထိုင်လာသူတွေကိုပါလက်ခံနေရချထားပေးလာတာမှာအခုဆိုရင်မြန်မာနိုင်ငံကနေအမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်သူဒုက္ခသည်တောင်ငင်းတဲ့တချို့ရှိနေပါပြီအမေရိကန်ပြည်အောင်စုရှေ့ချမ်းအနောက်ချမ်းအလယ်ပိုင်းတောင်ပိုင်းမြောက်ပိုင်းကပြည်နယ်တွေတော်တော်များများမှာမြန်မာနိုင်ငံကရွှေ့ပြောင်းလာသူတွေနေထိုင်ကြပြီးတော့အခုခါမှာအဲဒီမိသားစုကဆင်းသက်လာတဲ့မျိုးဆက်တွေကကိုယ်ပိုင်လုပ်ငန်းတွေထူထောင်ကြသလိုတချို့လဲပညာရေးဘက်မှာထူးချွန်သူတွေဖြစ်လာကြပါပြီဒုက္ခသည်တွေကိုနေရာချထားပေးတဲ့အင်ရှင်နိုင်ငံတွေအနေနဲ့အခုလိုအစီအစဉ်မျိုးဟာဒုက္ခသည်တွေအတွက်ပိုအကျိုးဖြစ်ထွန်းစေတယ်လို့ဆိုပါတယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်နီက
Most of the refugees not allAnd you are still in camps, but most of the refugees.
Look at the Romanian, look at the Scandinavian man, he's hanging out at Pin, Kavani, Arima.ကိုနေရကနေဒီနေရာကိုဦးဝိုင်းအတွင်းမှာပဲကြောင်းရွှေနေနေကြတာပါအဲဒီတွေအတွက်တိကျစီစဉ်နေလုပ်ပေးတာကတိတ်ကောင်းတဲ့အနေအထားမျိုးမဟုတ်ပါဘူးဒီဒုက္ခသည်တွေကိုလက်ခံထားရတဲ့နိုင်ငံတွေအနေနဲ့သူတို့ကိုဌာနေလူမှုအတိုင်းဝိုင်းပညာရေးစနစ်အတွင်းဆွဲသွင်းပြီးတော့အားလုံးပါဝင်နိုင်အောင်ဆောင်ရွက်ဖို့တိုက်တွန်းနေတာပါလို့သူကပြောပါတယ် ဒုက္ခသည်များနေကိုကဘာလုံးဆိုင်ရာအထိမ်းအမှတ်အနေနဲ့2000ခုနှစ်ကနေစပြီးတော့ကျင်းပလာတာပါ1950ခုနှစ်မှာကျင်းပတဲ့ဒုက္ခသည်သတ်မှတ်ချက်ဆိုင်ရာညီလာခံကျင်းပခဲ့တဲ့250မြောက်အထိမ်းအမှတ်အနေနဲ့စတင်ကျင်းပလာတာလည်းဖြစ်ပါတယ်အရင်တုန်းကတော့အာဖရိကဒုက္ခသည်နေ့အဖြစ်အတိအမှတ်ပြုထားတာကနေနောက်ပိုင်းမှာတော့ကုလသမဂ္ဂအထွေထွေညီလာခံကကဘာလုံးဆိုင်ရာနေ့နေ့အဖြစ်2000ခုနှစ်ဒီဇင်ဘာမှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုတဆုံလေးအမေရိကန်ခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင
်ဒီတစ်ပတ်တော့ကွန်ပျူတာဆော့ဖ်ဝဲကိုသုံးပြီးရေဒီယိုလေလိုင်းတွေကိုထုတ်လွှင့်လို့ဖမ်းယူလို့ရတယ် SDR ရေဒီယိုဆက်သွယ်ရေးစနစ်အကြောင်းအမေရိကန်နိုင်ငံကIT နည်းပညာရှင်ဦးစတန်လီဇေယျကိုမြန်မာပြည်တင်ပြပေးပါမယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကွန်ပျူတာအင်တာနက်ဖြတ်တောက်ပိတ်ပင်တာတွေကြောင့်အင်တာနက်ကနေသတင်းအချက်အလက်တွေရဖို့ခက်ခဲနေတာပါဒီပမီဒီယာတွေကထုတ်လွှင့်တဲ့သတင်းတွေကိုနားထောင်ခြင်းနဲ့ကွန်ပျူတာအသုံးပြုသူတွေအနေနဲ့ဆော့ဖ်ဝဲနဲ့နားထောင်ရတဲ့ရေဒီယိုစနစ် SDR ကိုသုံးလို့ရတယ်လို့Houston ကပြောပါတယ
် software defined radio ဆိုတာက computer program ကိုအသုံးပြုပြီးတော့ကျွန်တော်တို့လေထဲမှာရှိတဲ့လေလိုင်းထဲမှာရှိတဲ့အတန်တွေကို frequency အမျိုးမျိုးကိုကျွန်တော်တို့ computer ကနေတစ်ချက်နားထောင်လို့ရတဲ့စနစ်ဖြစ် program တစ်ခုဖြစ်ပါတယ
်ဒီ SDR စနစ်ကိုသုံးမယ်ဆိုလို့ရှင်ပေါ့နော်ပထမအဆုံးဘာတွေလို့လဲစပြောပြပေးပါ
SDR ကို SDR စနစ်ကိုအသုံးချမယ်ဆိုရင်တိတ်ပြီးတော့ပစ္စည်းအများကြီးမလိုအပ်ပါဘူးလိုအပ်တဲ့ပစ္စည်းတွေအလွယ်တကူရှာလို့ရပါတယ်အဲကွန်ပျူတာတစ်လုံးလိုမယ်နောက်ပြီးတော့ဒီကွန်ပျူတာနဲ့တွဲချရမယ်ဂျူနာဒွန်ဂယ်လေးတစ်ခုလိုပါမယ်နောက်ပြီးတော့အန်တီနာကတော့အားကောင်းတဲ့အန်တီနာယာဂီအန်တီနာလိုမျိုးဖြစ်ဖြစ်အိုမီနီအန်တီနာလိုမျိုးဖြစ်ဖြစ်အဝေးကိုလှမ်းပြီးတော့စကန်လုပ်နိုင်အောင်ဖမ်းနိုင်အောင်အားကောင်းတဲ့အန်တီနာရဲ့အဲ့တော့အဲ့ဒီလိုအန်တီနာရဲ့ကွန်ပျူတာနဲ့တွဲတဲ့ဒီ USB dongle အသေးလေးတစ်ခုရဲ့ကွန်ပျူတာရဲ့အဲ့ဒီကွန်ပျူတာထဲမှာကျွန်တော်တို့ဒီ SDR ဆိုတဲ့ software defined radio program လေးတစ်ခုထည့်ထားအောင်အဲ့ဒါရှိပြီဆိုရင်ကျွန်တော်တို့စပြီးတော့နားထောင်လို့ရပါပြီအဲ့တော့လေလိုင်းထဲမှာရှိတဲ့ FM line နေ AM line နေလည်းအကုန်နားထောင်လို့ရတယ်နောက်ပြီးတော့စစ်တပ်ချင်းချင်းဆက်သွယ်ရေးလုပ်တဲ့ဟာတွေကျွန်တော်တို့အကုန်လုံးနားထောင်လို့ရတယ်စစ်တပ်နဲ့ရဲနဲ့ဆက်တွေ့နေတဲ့ဟာတွေအကုန်လုံးနားထောင်လို့ရပါတယ
်။ဟုတ်ကဲ့။ဆိုတော့ဒီလိုမျိုးနားထောင်ရဆိုရင်ဒါဂျာဖြတ်နားထောင်တာပေါ့နော်။ဂျာဖြတ်နားထောင်လားဆိုရင်ဒီဟာမျိုးကိုဘယ်သူနားထောင်နေရဆိုတော့ပြန်ပြီးထောင်နှမ်းလို့ရလား
။အဲအဲ့လိုတော့မရပါဘူး။အဲ့လိုတော့ထောင်နှမ်းလို့မရပါဘူး
။ဟုတ်စိတ်ချက်လက်ချက်တုံနိုင်တယ်ပေါ့နော်
။ဟုတ်ကဲ့
။ဟာအခုဆိုရင်စက်တက်ကနေပြီးတော့အင်တာနက်တွေကိုပိတ်တာဖွင့်တာသူတို့စိတ်ကြိုက်လို့လောက်တာပေါ့နော်။လောက်တယ်ဆိုတော့အင်တာနက်တွေပိတ်ထားတဲ့အခါမှာဒီတဲ့င်းတွေကိုဟိုရခြင်းဘယ်လိုနည်းတွေနဲ့ကြည့်လို့ရပါလဲ
အဲအင်တာနက်မရှိတဲ့အခါမှာတော့ကျွန်တော်သမန်ရေဒီယိုတွေသုံးလို့ရပါတယ်အရင်တော့ကျွန်တော်တို့ old style ရေဒီယိုတွေပေါ့နော်အဲ old style ရေဒီယို short wave ရေဒီယိုတွေသုံးပြီးတော့ပဲကျွန်တော်ကြည့်ရမယ် SW1 နဲ့ 2 လို့နဲ့နားထောင်တာပေါ့နော်အဲ့ဒါကတော့ကျွန်တော်တို့ VOA တို့ BBC တို့နားထောင်နေကြတာကတော့ကျွန်တော်အရင်တော့သုံးတဲ့digital radio tv တွေရှိပါတယ်အဲ့ဒါ short wave ဟို short wave 1 2 3 ਆ နေနားထောင်ပါတယ် megahertz အမျိုးမျိုးကနေပြီးတော့
radio တွေကလည်းမရှိဘူးဆိုတော့ ဆိုရင်ဘယ်လိုပုံစံနဲ့နားထောင
်လဲအဲ့ဒါဆိုရင်ခုနကကျွန်တော်ပြောသလို SDR နဲ့နားထောင်လို့လည်းရပါတယ် SDR ဆိုရယ်စနစ်မှာသူတို့နားထောင်နေတာစနစ်အကုန်ပါပါတယ် short wave မှာဆိုရင် short wave အများကြီးပါပါတယ်နော် frequency အများကြီးပါနားထောင်လို့ရတယ်နောက်ပြီး FM ရတယ် AM ရတယ်အကုန်လုံးရပါတယ်
ဒီ SDR စနစ်ကအချက်လက်တွေတင်းတွေကိုရဖို့အတွက်ကိုအရင်ပဲဟိုအသုံးကြရပေါ့နော
်ဟုတ်ပါတယ်ခင်ဗျာ
ဒီ SDR စနစ်တခုကိုလက်ထဲရဖို့အတွက်ကိုဘယ်လောက်ကုန်မလဲအဲ့ဒါလေးပြောပြပေးပါအ
ဲ SDR လေးတခုလုံးမယ်ဆိုရင်အမရဲ့ဟိုအိမ်သုံး SDR လေးဆိုရင်ဘာမှကုန်ကြသေးမရှိပါဘူးကိုယ့်ရမှာကွန်ပျူတာရှိပြီးသားဆိုရင် SDR လေးကအဲ့လိုမျိုးအဲ့ TV receiver USB TV dongle လေးကဟိုဘာမှမရှိပါဘူးไทม์บันเนี่ยสู350ลောက်ပဲရှိတယ်ဒေါ်လာ30 55ကျပ်လောက်ပဲရှိပါအဲ့ဒါလေးရဲ့အန်တနာလေးတစ်ခုရဲ့အဲ့အန်တနာတော့ကျွန်တော်တို့သ တို့အိမ်မှာလက်ရှိရှိပြီးသားအန်တနာကိုပဲအဲ့ dongle လေးမှာတက်လို့ရပါတယ်။အဲ့ dongle လေးမှာတက်ပြီးတော့ကွန်ပျူတာနဲ့ကွန်ပျူတာပေါ်မှာ software ကလည်း free ပါပဲ။အဲ့ software လေးကို download လုပ်ပြီးနားထောင်လို့ရပါတယ်။ကျွန်တော်တို့ဒီ SDR software မဟုတ်လဲတခြား software တွေရှိပါတယ်။အဲ့ဒါဘာလဲဆိုတော့ဥပမာဆိုရင် GNU Radio လို့ခေါ်တယ်။အဲ့ဒါကတော့ radio သီးသန့်နားထောင်တာပေါ့နော်။အခုဟို FM တို့ AM တို့ radio line တို့သီးသန့်နားထောင်တဲ့ program လည်းရှိပါတယ်။အဲ့ဒါလေးတွေကတော့ GNU Radio လို့ခေါ်တယ်။ကဲကဲဒီအရင်တော့ radio အဟောင်းတွေကိုဟိုရှာလို့မရဘူးဆိုရင်ပေါ့လေသတိကတော့ဘာမှမရှိပါဘူးကုန်ကြေးတွေကခုနပြောလို့ဒေါ်လာ20နဲ့30ကြားအလောက်ပဲရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီ SDR ကိုကိုယ့်ရဲ့ကွန်ပျူတာထဲမှာ download လုပ်ထားမှာပေါ့နော
်ဟုတ်ပါတယ် download လုပ်ပြီးတော့အဲခုနပြောတဲ့ USB TV tuner dongle လေးပေါ့ DVB-T လို့ခေါ်တယ်အဲ TV tuner USB လေးကိုတွဲသုံးပါ
ဒီကောင်ကအင်တာနက်ဖြတ်ထားလဲတုံးလို့ရလား
ရပါတယ်ခင်ဗျအဲ့ဒါအင်တာနက်ဖြတ်ထားလဲတုံးလို့ရပါ
ဆိုတော့မီလာနေပြီးတာပေါ့နော
်မီလာနေပြီးရနောက်ပြီးတော့ကွန်ပျူတာနဲ့တခါလဲတွဲထားရတဲ့အတွက်ကြောင့်သူမီလာလဲသိမ့်မစားဘူးပေါ့နော
်ဒါဆိုတော့အချက်လက်တွေရဖို့ကဒီ SD ကအရင်ပဲအသုံးကျတယ်ပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဟို quality ကောင်းတဲ့ dongle တွေဝယ်ပြီးတော့တုံးလို့ရပါအဲ့ဒါကြီးကလည်းဘလောက်မှမရှိပါဘူး200 300ပဲရှိပါတယ်เนี่ยตัวไอ้กองตัวนี้ตลอดอยู่อ้ากองเนี่ยดีๆเราสิตัดควอลิตี้ที่กูมิลิเตอรี่เกรดที่กูปะเนาะพังโลยาได้หายป่ะเอสดีอาร์สินโลยาป่ะ
ทีเอสดีอาร์โหโหเบเนียริมาอต้องฉะไหนบาดิแหละทีเอสดีอาร์ตรงนี้ก็บาริลงไหนบาดิแหละเปียไปบา
บาริลงไหนดีแล้วส่วนเราดีเรดาร์ซิสเต็ม2မျိုးရှိရဲ့နံပါတ်1မျိုးမှာต้องฉะโลยาဒီ radar system မှာဆိုရင် conventional နဲ့ passive ရှိတယ်ပေါ့နော်အဲ့တော့ passive radar system မှာကျွန်တော်တို့ moving target interception ပေါ့နော်အဲ့ရမျိုးတွေဟိုထောင်လန်းလို့ရတယ် digital moving target ပေါ့နော်အဲ DMTI လို့ခေါ်တယ်နောက်ပြီးတော့ဒီ location tracking လို့လို့ရတယ်နောက်တစ်ခုကကြတော့အဲ့အတန်တိုင်းဖတ်နေအဲ့ဒီလိုမျိုးတစ်ခုချင်းထောင်လန်းတဲ့ပြင်ကျွန်တော်တို့အဲ့သုံးခုပေါင်းပြီးတော့လေထောင်လိုက်တဲ့နီးစနစ်တွေလုပ်လို့ရပါတယ
်။ Who Stanley ပါ SDR စနစ်ကိုအခုခါမှာတဘာဝတောရင်ထရိတ်ဆန်ထိမ့်သိမ်းဆောင်ဆောင်ရေးမှာတောကောင်တွေခြေရာကောက်တာရေဒီယိုနက္ခတ္တပေးတာပညာရက်ဓမ္မံပုံရိပ်ဆိုင်ရာစေတုတေသနာအပြင်အမှုပညာရှင်တွေပါတုံးနေကြတဲ့ဆရာကိုတင်ပြရင်းဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာကျန်းသူဆက်ရအောင်။
ထောက်ခင်မျိုးတက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။တောက်ကြညာရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ်။ဒီကနေ့ကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အစီအစဉ်နှစ်ခုရှိပါတယ်။တစ်ခုကတော့အထွေထွေညီလာခံမှာမြမအရေးဆုံးဖြတ်ချက်မူကြမ်းတစ်ခုကိုမဲုံဖြတ်မဲ့အစီအစဉ်ဖြစ်ပါတယ်။အဲ့ဒီမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတင်ပြပြောဆိုဖို့ရှိနေပါတယ်။နောက်အစီအစဉ်တစ်ခုကတော့လုံခြုံရေးကောင်စီမှတကပိတ်အဆွေးနွေးပွဲတစ်ခုလုပ်မဲ့အစီအစဉ်ဖြစ်ပါတယ်။အထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာမြမစစ်တပ်ကိုလက်နက်ခဲယမ်းမရောင်းချဘဲနဲ့နိုင်ငံတကာကပိတ်ပင်မှုတောင်းဆိုတဲ့အချက်တွေပါဝင်မယ်လို့သတင်းမှာဖော်ပြကြပေမဲ့အဲ့ဒီအချက်ကတကယ်ပဲပါမလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါအပြင်မှာတော့2020ရွေးကောက်ပွဲရလဒ်ကိုလေးစားဖို့နောက်ထောင်ဆန်းစုကြည်အပါအဝင်ဖန်ဆီးထားတဲ့မြမခေါင်းဆောင်တွေကိုပြန်ပြီးတော့လွှတ်ပေးဖို့တိုက်တွန်းတဲ့အချက်တွေပါမယ်ဆိုပြီးတန်တမန်တွေကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်။တစ်ဆက်သေးပါပဲစစ်ကောင်စီတပ်တွေကကြေးရွာတွေကိုမီးရှို့ဖျက်ဆီးနေတာနဲ့လူတွေကိုအစုလိုက်ကြုံလိုက်တတ်နေတဲ့သတင်းတွေကြောင့်အရသာပြည်သူတွေထိခိုက်မဲ့လုပ်ရက်တွေကိုရှောင်ဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒါပေမဲ့ဒီနေ့မှာတော့ဒီစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမကွေးတိုင်းဒေသကြီးပေါ့မြွတ်နယ်ကင်းမရွာမှာမိလာမှုဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး CNN နဲ့ Reuters သတင်းဌာနတွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းသတင်းမှတွေရေးသားဖော်ပြထားတာကိုသတင်းမှန်ပြင်ဆင်ပေးဖို့သတင်းတောက်တွေကိုပေးပို့တဲ့တုံ့ပြန်ချက်ထဲမှာရေးသားထားပါတယ်မြန်မာနိုင်ငံမှာတော့ဒီကနေ့မှာဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေနဲ့တိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့အပါအဝင်ဒီတချို့နေရာတွေမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့မြင်းကြံမှာတော့ရင်းတင်းရဲတူတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ပိုင်သာယာမြို့နယ်ထဲမှာလည်းညနေပိုင်းတုန်းကဘုံ6လုံးစတိုက်ပောက်ကွဲခဲ့ပါတယ်ရှင်။စကိုင်းတိုင်းကတော့လက်ရှိမှာကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်နေပါတယ်။ရန်ကုန်ကတော့ဒုတိယအများဆုံးရှိနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတူက VOA ကိုပြောပါတယ်။
အခုလောလောဆယ်မှာတော့စကိုင်းတိုင်းတွေကမြို့နယ်6ခုနဲ့ချင်းမြို့နယ်ချင်းပြည်နယ်တွေကမြို့နယ်နှစ်ခုကိုတော့ stay at home အိမ်တွင်းမှာနေကြဖို့အမိန့်ထုတ်ပြီးတော့အသွားလာကန့်သက်ထားပါတယ်ရှင်။တောက်ကြညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတန်ဖက်အင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ရှင်။ကျမကဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြကြပါစေ။ရှင်လန်းချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးပါရစေ။